Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။ American ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ် October 12ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေစတင်နေပါပြီ။ line meter 24 25 32နဲ့51တို့ကနေတက်ရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။တော်တော်ရှင်များကြားမှာကြပါစေ။ကျမနန်းလာပါ။အခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျမကတော့ဆုမြတ်မှုပါရှင်။ဂါဇာကမ်းမြောင်ဒေသပြန်လည်တိဆောက်ရေးအတွက်ဒေါ်လာ212တန်အကူအညီပေးဖို့အမေရိကန်ကကတိပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါနဲ့သေဆုံးသွားသူကိုပြုစုကူတာပေးတဲ့ကျန်းမာရေးဝန်ထမ်းတယောက်မှာအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာစစ်ဆေးတွေ့ရှိခဲ့ပါတယ်။ဒီလိုနိုင်ငံကသတင်းတွေကိုမမိုးဖြူနဲ့ညင်ညာပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့နားဆင်ရမယ့်သတင်းဆောင်းပါးတွေထဲမှာတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခါမှာနားဆင်ရမှာ
ဆိုတော့ကျမတို့ကြောင်းနေတဲ့မှာဟိုကျမတို့ဘာကားသားများဖွဲ့ချုပ်ဟိုလုပ်ငန်းကော်မတီစပြီးတော့ဖွဲ့စည်းပြီးနောက်ပိုင်းအစပြီးကျမတို့ကဒီတမကတွေကြောင်းနေ
ပမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်အတွင်ရင်မှုမှဖြစ်ဖြစ်အောင်ပြောသွားတာကိုမကြားခင်ကြားရမှာပါဒီနောက်မှာတော့မြန်မာအစိုးရကတယံဇာရအထုတ်လုပ်မှုပွင့်လင်းမြင်သားရေးအဖွဲ့ EITI အဖွဲ့ဝင်ဖြစ်ရေးလှုပ်ဆောင်မှုလိုအပ်ချက်တွေအကြောင်းအရက်ဖွဲ့အဖွဲ့အစည်းတွေညှိနှိုင်းနေတဲ့အကြောင်းနဲ့အတူဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင်ရဲ့မြန်မာအရေးတုံ့တက်ချက်မြန်မာပြည်မှပေးစာများနဲ့တက်ကြီးစကားတက်ငယ်ကြအစီအစဉ်တွေကိုတဝကြီးနားဆင်ရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်သတင်းကွေညပိုင်း VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မမိုးဖြူတို့ကကြေညာပေးပါမယ်ရှင
်စစ်တမ်းခံထားရတဲ့ဂါဇာကမ်းမြောင်ဒေသပြန်လည်တိဆောက်ရေးညီလာခံမှပါလက်စတိုင်းတို့အတွက်ဒေါ်လာ212တန်းအကူအညီပေးဖို့အမေရိကန်ကကတိပြုခဲ့ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဒီကနေ့ကျင်းပတဲ့အလှူရှင်နိုင်ငံများညီလာခံမှဂါဇာဒေသကပြည်သူတွေဟာအခုအညီအလွန်အမင်းလိုအပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်လူသားချင်းဆိုင်ရာအကူအညီတွေအတွက်ဒေါ်လာ118တန်ပေးဖို့အတွက်လည်းအမေရိကန်ကအရင်ကကတိပြုထားပါတယ်။အစ္စရေးနဲ့ဟားမတ်အဖွဲ့ကြားရပ်ပေါင်း90ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းထိခိုက်ပျက်စီးခဲ့တဲ့ဂါဇာကမ်းမြောင်ဒေသပြန်လည်တည်ဆောက်ရေးအတွက်အလူရှင်နိုင်ငံတွေကဒေါ်လာတန်4000အာမခံချက်ရရှိဖို့အတွက်ပါလက်စတိုင်းခေါင်းဆောင်တွေကကြိုးစားနေပါတယ်။ရန်90စစ်ပွဲအတွင်းဂါဇာဒေသတစ်ခုလုံးပျက်စီးသွားတယ်လို့ပါလက်စတိုင်းခေါင်းဆောင်ဟားမတ်မမူအာဘတ်စ်ကပြောကြားပြီးပျက်စီးမှုအတိုင်းအတာနဲ့အကူအညီလိုအပ်ချက်တွေကိုမိမောင်းထိုးပြခဲ့ပါတယ်။အဲ့ဒီစစ်ပွဲအတွင်းအရသာအများစုဖြစ်တဲ့ပါလက်စတိုင်း2100ကျော်သေဆုံးခဲ့တယ်လို့အစ္စရေးဘက်ကလည်းအရသာ6ယောက်နဲ့အစ္စရေးစစ်သား68ယောက်သေဆုံးခဲ့ပါတယ်။2002ခုနှစ်တုန်းကအဆိုပြုချက်ကိုအခြေခံပြီးတော့အစ္စရေးတို့ဘက်ကငြင်းငြင်းရေးအတွက်အထောက်မှုသစ်တွေလှုပ်ရှားဖို့အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကလည်းတိုက်တွန်းခဲ့ပါတယ်။အဲ့ဒီအဆိုပြုချက်ထဲမှာ1969ခုနှစ်အရှေ့အလယ်ပိုင်းစစ်ပွဲအတွင်းအစ္စရေးတို့သိမ်းပိုက်ထားတဲ့မြေနေရာတွေကနေပြီးတော့ပြန်ဖယ်ပေးရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။အားလုံးမျှော်မှန်းထားတာနဲ့ပြည့်မီတဲ့ငြိမ်းချမ်းရေးရရှိရေးအတွက်အာထုတ်မှုသစ်တွေလှုပ်ရှားဖို့အတွက်လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုခဲ့ပါတယ်ရှင်
။ဒီကနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံအမ်ဘာခရိုင်ကအသေးခံကားဘုံးဖောက်ခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့အကြီးအကဲတူနဲ့လူမျိုးရေးတပ်ဖွဲ့ဝင်25ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ဘက်တက်မြောက်ပိုင်းဘာကူဘာမျိုးကအဆွေရယုံဝင်နေမှာဘုံသုံးလုံးအသေးခံဖောက်ခွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ကားတစ်စင်းကိုခြံဝင်ဂိတ်ဝါမှာဖောက်ခွဲပြီးဘုံပြည့်တင်ထားတဲ့ကြမ်းကားနှစ်စင်းကိုခြံဝင်နေရောက်မှဖောက်ခွဲခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။တိုက်ခိုက်မှုကြောင့်လူ60တဲ့မင်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဘာကူဘာမျိုးဘုံခွဲတိုက်ခိုက်မှုကြောင့်အဆွေရအဆောင်နှလုံးပျက်စီးပြီးလူတချို့တိုက်ထဲမှာပိတ်မိနေတဲ့အပြင်လူ90လောက်သေဆုံးပြီးတော့လူသေးတဲ့အရေးအတွက်ပိုများလာနိုင်တယ်လို့ VOA Cardiff ဌာနကသတင်းထုတ်ပြန်ပါတယ်။ဘုံခွဲပြီးနိုင်ရီနိုင်ငံအတွင်းမှာပဲအသေးခံဘုံခွဲသူတွေကအီရတ်ဂျေဟတ်စစ်ပွဲဆင်နွှဲသူတွေမဟုတ်ဘူးလို့သတင်းထွက်ပေါ်လာပါတယ်။အာဘာခရိုင်မှာပြီးခဲ့တဲ့တရက်ကအီရတ်လုံခြုံရေးတပ်ဖွဲ့ကရှင်းလင်းထားတဲ့ရမဒီမြို့တော်နားမှာခီးသွားနေတဲ့ဗိုလ်မှူးချုပ်အာမက်ဒ်အယ်ဒိုလမီလည်းအသက်ဆုံးရှုံးခဲ့ပါတယ်။အဲ့ဒီနယ်မြေဟာဘက်ဒက်နဲ့ဆီးရီးယားနယ်စပ်ကြားအစ္စလမ်အစိုးရတွေလွှမ်းမိုးမထားတဲ့နေရာတွေကဒေသတစ်ခုဖြစ်တယ်လို့အီရတ်တာဝန်ရှိသူတွေကပြောဆိုပါတယ်။တည်ဆုံသူစစ်တပ်အကြီးအကဲကထူဒေသကိုသဘုံလက်ထက်ကလက်ထဲကနေပြန်သိမ်းပိုက်ဖို့ကြိုးပမ်းမှုမှာခေါင်းဆောင်နေတဲ့လူတယောက်လည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါနဲ့သေဆုံးသွားသူကိုပြုစုကူတာပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတစ်ယောက်မှာအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာစစ်ဆေးတွေ့ရှိခဲ့တယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒါဟာဆိုရင်အမေရိကန်နိုင်ငံထဲမှာပထမဆုံးအီဘိုလာဗိုင်းရပ်စ်ပိုးကူးစက်မှုဖြစ်ပါတယ်။ကနအူးစမ်းသပ်မှုတွေအရအဲ့ဒီကျန်းမာရေးဝန်ထမ်းမှာအီဘိုလာဗိုင်းရပ်စ်ကူးစက်နေတာတွေ့ခဲ့ရပြီးအဲ့ဒီမတိုင်ခင်တောက်ချာနေညာကသူ့မှာကိုယ်အပူချိန်နည်းနည်းတက်နေတယ်လို့အသိပေးခဲ့တဲ့အကြောင်း Texas ပြည်နယ်ကျန်းမာရေးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ virus ပိုကူးစက်မှုကိုအတည်ပြုနိုင်ဖို့ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကနောက်ထပ်စမ်းသပ်မှုလုပ်မှာဖြစ်ပါတယ်။သူဟာအမေရိကန်ပြည်ထောင်စုမှာဒီပထမဆုံး Ebola ယောဂဖြစ်ခဲ့တဲ့ပြီးခဲ့တဲ့တစ်ပတ်ထဲမှာသေဆုံးသွားသူ Thomas Duncan တက်ရောက်ကူးသမှုခံခဲ့ရာ Texas Health Presbyterian ဆေးရုံကကျန်းမာရေးဝန်ထမ်းတစ်ယောက်ဖြစ်ပါတယ်။သေဆုံးသွားသူဒန်ကင်ကိုပြုစုကုသမှုပေးခဲ့ပြီးအခုယောဂကူးနေသူအမျိုးသားကျန်းမာရေးဝန်ထမ်း CDC ရဲ့ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ခဲ့ပြီးကာကွယ်တဲ့အဝတ်အစားအပြည့်အစုံဝတ်ဆင်တယ်လို့ Texas တာဝန်ရှိသူတွေကပြောပါတယ်။အခုလိုယောဂဖြစ်နေသူကိုကုသပေးရင်းနဲ့ကျန်းမာရေးဝန်ထမ်းမှယောဂလက္ခဏာတွေကိုတွေ့ရှိရတဲ့အတွက်တခြားဘယ်သူတွေကူးစက်နိုင်ခြေရှိတယ်လဲဆိုတာကိုလည်းကျန်းမာရေးတာဝန်ရှိသူတွေသိနိုင်ဖို့စောင့်ကြည့်ဖို့ကြိုးစားနေပါတယ်။နောက်ထပ်တစ်ယောက်လဲ Ebola virus ပိုကူးစက်နိုင်ခြေရှိတယ်ဆိုတာသူတို့သိတဲ့အကြောင်းနဲ့လိုအပ်တဲ့အတိုင်းဆောင်ရွက်နေတဲ့အကြောင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ Ebola ရောဂါအဆိုးဆုံးဖြစ်ပွားတဲ့ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကလာကြတဲ့ခီးတွေကိုလေဆိပ်တွေမှာ Ebola ရောဂါစမ်းသပ်စစ်ဆေးမှုကိုစနေနေ့က New York မြို့က JFK လေဆိပ်မှာစတင်ပြုလုပ်ခဲ့ပါတယ်။ UK နိုင်ငံမှာလည်း Ebola ရောဂါဖြစ်သူရှိလာရင်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်နိုင်ကြဖို့အတွက်ကြိုတင်လေ့ကျင့်မှုတွေကိုစနေနေ့တုန်းကတနိုင်ငံလုံးအတိုင်းအတာနဲ့လုပ်ခဲ့ပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံဖို့ပြင်ဆင်နေတဲ့အချိန်မှာယူကရိန်းနယ်စပ်နားဒေသမှာရှိတဲ့တပ်ဖွဲ့ဝင်ပေါင်း 18,000 ကျော်ကိုပြန်ဆုတ်ဖို့အမိန့်ပေးလိုက်ပါတယ်။ရုရှားတပ်ဖွဲ့ဝင်တွေဟာယူကရိန်းအရှေ့တောင်ပိုင်းနယ်စပ်နားရုရှားထောက်ခံတဲ့သဘုံနည်းနဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်နေတဲ့နေရာလေးဖြစ်တဲ့ Rostov ဒေသမှာပြီးခဲ့တဲ့လပိုင်းမှာရုရှားတပ်ဖွဲ့ဝင်တွေလွတ်ထားခဲ့တယ်လို့အစိုးရပြောခွင့်ရသူကပြောဆိုပါတယ်။အီတလီနိုင်ငံမီလန်မြို့မှာကျင်းပတဲ့အာရှဥရောပထိပ်သီးစည်းဝေးပွဲပြင်ပတည်ကြအစည်းအဝေးဖြစ်နေအခုသတင်းပတ်နှောင်းမိုက်မှာကျင်းပမယ့်အစည်းအဝေးမှာရုရှားသမ္မတပူတင်နဲ့တွေ့ဆုံမယ်လို့ယူကရိန်းသမ္မတပိုရိုရှန်ကိုကပြောဆိုပါတယ်။ယူကရိန်းနိုင်ငံအနေနဲ့လောင်စာတပ်ခွင်နဲ့ပတ်သက်ပြီးရုရှားနဲ့အငင်းပွားရတဲ့ပြဿနာတစ်ခုကိုဖြေရှင်းဖို့အချိန်နီးကန်နေပြီးဒါဟာဆီဆက်ညှိနှိုင်းမှုခက်ခဲတဲ့ပြဿနာဖြစ်တယ်လို့လည်းယူကရိန်းကောင်ဆောင်ကသတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံအစိုးရတော့ယူကရိန်းနိုင်ငံဘက်ကရုရှားကိုတန်းငွေပို့ဒေါ်လာ15,000ကျော်ပေးချေဖို့ကြံနေတဲ့အတွက်ဂျွန်လာရင်းမှာယူကရိန်းရဲ့တန်းငွေပိုက်လိုင်းကိုပိတ်ခဲ့တာဖြစ်ပါတယ်။ဆောင်းရာသီရဲ့ပြင်းထန်တဲ့အေးအေးဒဏ်ဝင်လာကန်ပြီးမှအဲ့ဒီတန်းငွေဖြတ်တောက်မှုကြောင့်စွန့်အင်ကိုအားကိုးနေရတဲ့ Kiev နဲ့ဒေသနာတစ်ဝိုက်မှာစွန့်အင်ပြက်လက်တဲ့ပြဿနာပိုကြီးမားလာခဲ့ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နေကနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဘင်္ဂလားပင်လယ်အော်ဘက်ကဝင်လာတဲ့အင်အားပြင်းဆိုက်ကလုန်းမုန်တိုင်းဟာအိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုရန်ဘက်ကိုဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်တိုက်ခတ်ခဲ့တာမှာ3ယောက်ထဲမှနေသေဆုံးခဲ့ပါတယ်။အန္ဒရာပရာဒက်ရှ်နဲ့အော်ရတာပြည်နယ်တွေမှာသစ်ပင်တွေအမြင့်ကနေကျွတ်ထွက်ဓာတ်အားလိုင်းတွေပြတ်တောက်ခဲ့ပါတယ်။အင်မတန်ပြင်းထန်တဲ့မုန်တိုင်းလို့အိန္ဒိယမိုးလေဝသဌာနကဖော်ပြပြောဆိုတဲ့ဟာထတ်ဆိုက်ကလုန်းမုန်တိုင်းဟာတနအီလေပြင်းတိုက်နှုန်းမိုင်120လောက်နဲ့အန္ဒရာပရာဒက်ရှ်ပြည်နယ်တွေကရေတပ်အခြေစိုက်စခန်းရှိတဲ့ဗီဆာကာပါတနန်စိတ်ကမ်းမြို့ကိုပဟိုပြုတ်ပြီးတော့တိုက်ခတ်ခဲ့တာပါအဲ့ဒီမြို့မှာအပြက်အစီးအများဆုံးဖြစ်ပါတယ်မုန်တိုင်းဝင်လာချိန်မှာတစ်ပင်တွေအမြစ်ကနေကျွတ်ထွက်လေထဲမှာပစ္စည်းတွေပြန်ဝဲနေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်မုန်တိုင်းကြောင့်6ပေလောက်အထိလှိုင်းကြီးနိုင်တဲ့အတွက်ကန်ယိုရန်ဒေသဘက်ကမြင်းနှိမ်ပိုင်းမြို့တွေမှာရေကြီးနိုင်တယ်လို့လည်းအိန္ဒိယမိုးလေဝသဌာနကသတိပေးထားပါတယ်မုန်တိုင်းလမ်းကြောင်းရှိနေတဲ့စိတ်ကမ်းတွေကိုပိတ်ထားပြီးမိရထားပြေးဆွဲမှုတွေကိုလည်းရန်နာထားပါတယ်မုန်တိုင်းဝင်မလာခင်တည်းကအဲ့ဒီပြည်နယ်နှစ်ခုကဒီမုန်တိုင်းထံတင့်နိုင်သူ3,000ကိုကူညီကယ်ဆယ်ရေးတွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်အခုတော့မုန်တိုင်းဟာအိန္ဒိယနိုင်ငံအနောက်မြောက်ဘက်ကိုဥတီဆက်သွားနေပြီးတော့အရှိန်လျော့သွားတယ်လို့မိုးလေဝသတာဝန်ရှိသူတွေကပြောပါတယ်အိန္ဒိယနိုင်ငံအရှေ့ပိုင်းမြန်မာနိုင်ငံကတော့မုန်တိုင်းအန္တရာယ်စိုးရိမ်စရာမရှိပေမဲ့ခန့်မှန်းချက်တွေအရမြမပင်လယ်ပြင်ထဲမှာလှိုင်းအသင့်တင့်ကြီးနိုင်ပါတယ်ရှင်
ဂျပန်နိုင်ငံမှာတော့လူ25ယောက်လောက်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အင်အားကြီးတိုင်ဖုန်းမုန်တိုင်းကြီးတစ်ခုနိုင်ငံတောင်ပိုင်းကကျွန်းစုတွေစီကိုဆက်ပြီးတော့ရွေ့ရှားနေတဲ့အတွက်အထူးကကြတဲ့ကျွန်းပေါ်ကလူတွေမုန်တိုင်းအန္တရာယ်ရင်ဆိုင်မှုပြင်ဆင်မှုတွေလုပ်နေကြပါတယ်။ဘောင်ဖုန်းလို့ခေါ်တဲ့တိုင်ဖုန်းမုန်တိုင်းဟာဒီကနေ့တနင်္ဂနွေနေ့မှာတနာရီ112မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီမုန်တိုင်းဟာတနင်္လာနေ့မှာကျူရှူးကျွန်းကိုတိုက်ခတ်ပြီးတော့အင်္ဂါနေ့မှာတိုကျိုမြို့တစ်ဝိုက်ကိုတိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။ မုန်တိုင်းရဲ့အရှိန်နဲ့အတူအိုကီနာဝါကျွန်းတဝိုက်မှာစနေနေ့ကလေပြင်းတိုက်ခတ်ပြီးမိုးတဲထန်ခဲ့ပါတယ်။အမေရိကန်စစ်မှုထမ်းတွေအပါအဝင်အိုကီနာဝါကျွန်းမှာနေတဲ့ပြည်သူတသိန်းခွဲလောက်ကိုဘေးလွတ်ရာရွှေ့ပြောင်းနေထိုင်ဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ဘောင်ဖောင်းမုန်တိုင်းဟာမကြသေးခင်ကအမေရိကန်စစ်မှုထမ်း၃ယောက်အပါအဝင်လူခုနှစ်ယောက်အသက်ဆုံးခဲ့ရတဲ့ဖန်ဖုန်းလို့ခေါ်တဲ့တိုက်ဖုန်းမုန်တိုင်းအပြီးဒုတိယမြောက်တိုက်ခတ်တဲ့တိုက်ဖုန်းမုန်တိုင်းဖြစ်ပါတယ်
။ဟောင်ကောင်မှာဒီမိုကရေစီရဲ့ဆက်လက်တောင်းဆိုဆန္ဒပြနေသူတွေကအုပ်ချုပ်ရေးမှုယာရုကနေဆင်းပေးဖို့ပြောနေပေမဲ့အုပ်ချုပ်ရေးမှုစီဝိုင်းလျောင်းကတော့ယာရုကနေဆင်းမပေးနိုင်ဘူးလို့ဒီကနေ့ပြောလိုက်ပါတယ်။ဆန္ဒပြမှုတွေဟာထိမနိုင်သိမ့်မရအခြေအနေဖြစ်နေပြီးဒီအတိုင်းရေရှည်ဆက်လုပ်နေလို့မရဘူးလို့ TVB ရုပ်သံဌာနနဲ့မေးမြန်းကမ်းမှာအုပ်ချုပ်ရေးမှုလျောင်းကပြောကြားခဲ့ပါတယ်။စနေနေ့ကညလုံးပေါက်စခန်းချဆန္ဒပြနေကြသူတွေဟာဒီကနေ့တနင်္ဂနွေနေ့အထိလမ်းတွေပေါ်မှာရှိနေကြပါတယ်။ကောင်လုံးကျော်ပေါ်ကမောင်ခေါက်အရာမှလည်းနောက်ထပ်အတားအဆီးတွေချဖို့ကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြဒီကနေ့မနေ့မှပဋိပက္ခဖြစ်ခဲ့ကြပါတယ်ရှင
်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့မမိုဖြူတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ခုတော့မြန်မာသတင်းတပုတ်နဲ့စာရောင်းပါမြန်မာအစိုးရရဲ့စီးပွားရေးလုပ်ငန်းတွေရဲ့တယံဇာတဒူဖော်ထုတ်ယူမှုမှာပွင့်လင်းမြင်သာမှုမရှိတာတွေနောက်ပွင့်လင်းမြင်သာမှုရှိရေးဆောင်ရွက်ကြသူတွေကိုချိန်ချောက်နေကြတာတွေအပါအဝင်မြန်မာတယံဇာတထုတ်ဖော်မှုထင်သာမြင်သာမရှိတဲ့အခြေအနေတွေကိုမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေကထောက်ပြလိုက်ပါတယ်မြန်မာအစိုးရကတယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI အဖွဲ့ဝင်ဖြစ်ရေးစူးစမ်းနေတဲ့အချိန်မှာဒီလိုလိုအပ်ချက်တွေကိုထောက်ပြနိုင်ဖို့အတွက်မြန်မာအရက်ဖက်အဖွဲ့အစည်းတွေကညှိနှိုင်းနေကြတာပါအပြည့်အစုံကိုတော့မတ်တိန်ထိုက်ကပြောပြပေးပါမယ်
မြန်မာအစိုးရကတယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI ရဲ့တင်းပြည့်အဖွဲ့ဝင်ဖြစ်ရေးကြိုးပမ်းနေချိန်မှာပဲမြန်မာတယံဇာတတူဖော်ရေးမှာရိုးသားမှုမရှိတဲ့အခြေအနေတွေကိုအရက်ဖက်အဖွဲ့အစည်းတွေကထောက်ပြလိုက်ပါတယ်တယံဇာတတူဖော်ရေးပွင့်လင်းမြင်သာမှုရှိရေးဆောင်ရွက်ကြသူတွေဟာလည်းအာဏာပိုင်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့ချင်းချောက်မှုတွေကိုခံရတယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့EcoDev ကဥဝေမျိုးသူကပြောပါတယ
်ကျွန်တော်တို့လုံခြုံမှုလို့ပါတယ်အဲတော့ချုပ်ကုမ္ပဏီတွေရဲ့ပွင့်လင်းမြင်သာမှုကိုတွားပြီးတော့ဒီဒေတာခံတွေကမင်းနဲ့မချင်းကြောက်ခံနေရတာလည်းရှိတယ်ဒေတာခံရအနာဂတ်နေရာလည်းစောင့်ကြောလို့ပေါ့နော်ဟန်တာတာတွေရှိရဆိုတော့ဒီလိုမှမရှိရင်ကျွန်ဒီလိုမှမလုပ်နိုင်ရင်စောင့်ကြောလို့ကျွန်တော်ရှေ့ဆက်ဖို့ကခဲရင်တာပေါ့ဗျာဒါကြောင့်အတွက်ဒါကိုလေးထားလုပ်ပြီးပါနိုင်ငံတကာဖွဲ့စည်းတွေကလည်းဝိုင်းဝန်းပြီးတော့နော်အတိုက်တွန်းပြောဆိုပေးကြပါဆိုပြီးတော့ဒါလေးကိုကျွန်တော်ဆုံးဖြတ်ချက်ချပါတယ
်။တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI အဖွဲ့ဝင်ဖြစ်ရေးပထမအစီရင်ခံစာကိုမြန်မာအစိုးရကနောက်နှစ်မှာတင်သွင်းရမှာပါ။ဒီအစီရင်ခံစာမှာပါဝင်သင့်တဲ့မြန်မာတယံဇာတတူဖော်ထုတ်ယူမှုအခြေအနေတွေနိုင်ငံတွင်းကတယံဇာတတူဖော်ရေးလုပ်ငန်းတွေမှာအမှန်တကယ်ဖြစ်နေတဲ့အခြေအနေတွေကိုလာမယ့်ရက်ပိုင်းအတွင်းနေပြည်တော်မှာကျင်းပမယ် EITI အစီအဝေးကြီးမတိုင်ခင်ဖော်ထုတ်ထောက်ပြနိုင်ဖို့အတွက်မြန်မာရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေရန်ကုန်မြို့မှာ၃ရက်ကြာအလုပ်ရုံဆွေးနွေးပွဲအတွင်းညှိနှိုင်းနေကြတာဖြစ်ပါတယ်မြန်မာအစိုးရဘက်က EITI အဖွဲ့ဝင်ဖြစ်ဖို့ကြိုးစားနေတာမှာနိုင်ငံတကာမှာဝန်ဆန်နိုင်ရေးတစ်ခုတည်းကိုအာရုံမစိုက်ဘဲမြန်မာဖွံ့ဖြိုးရေးမှာအထောက်အကူဖြစ်အောင်စဉ်စားလှုပ်ဆောင်သင့်တယ်လို့လည်းဦးဝင်းမျိုးသူကထောက်ပြပါတယ်
ဒီတန်ကြရတယ်ကနေဝင်ယူဘလောက်ရလဲဆိုတာကိုတိုင်းပြည်ဘလောက်ကျိုးရှိလဲဆိုတာကိုကျွန်တော်တို့ကအရှင်းရင်းလင်းပို့တည်နိုင်မှာပေါ့ဗျာရှိပြီနိုင်တဲ့ခရယောင်းနေကိုကိုယ်ရတဲ့ကိုဆောင်ရပေးနိုင်တယ်ပေါ့နော်အဲ့ချက်ကအဲ့လိုလုပ်ဝေးဖို့အတွက်လည်းဘလို့စဉ်းစားရတယ်ထိမ့်နေရမယ်ဘလို့ပုံလင်းမြင်တာလုပ်ရမယ်ဆိုရယ်စနစ်တွေကိုပါတခါတည်းဒီဆောက်ပြီးသားနော်နောက်တစ်ခုကတက်ဆိုင်နေသူရဌာနနေကုမ္ပဏီတွေကိုပါဒါကျွန်တော်တို့ဒေသခံတွေရောအရက်ဖွဲ့လူဝယ်ကြီးတွေပါသူတို့ဆန်းဆောင်ကြီးတွေပြပီးသားဖြစ်တဲ့အတွက်ရေရှည်အတွက်တော့ကောင်းပါဒါမှမဟုတ်ပဲနဲ့မမှန်ကန်မှုပဲနဲ့တပွဲတို့ပေါ့ဗျာစောင့်ကြလို့ပေါ့နိုင်ငံတကာလူရဝင်မှုကိုပဲခဏတာစဉ်းစားပြီးတော့လွယ်တဲ့ဂျန်နာလေးတခုကိုထည့်မယ်ဥပမာရေနံနဲ့တန်းငွေပေါ့ဗျာအဲဒါနိုင်ငံတကာကုမ္ပဏီတွေကြတော့ဒါအားသူတို့မှစဉ်းစားရှိပြီးတာပဲလွယ်ပဲကူကူပေါ့နော်အဲ့ဒါလေးကိုပဲထည့်လိုက်ပြီးတော့ဟိုဘက်ကပြင်ရမယ်ပြင်တဲ့တွင်းတဲ့တန်းစကားပြင်နေတာတွေကိုစနစ်ကြပြင်နေတာကိုစပြီးမလုပ်ရင်ဒုတိယဆောင်ပွဲကျရင်ကြမှာပေါ့
တယံဇာတတူဖော်မှုပွင့်လင်းမြင်သာရေး EITI ရဲ့အဖွဲ့ဝင်လောင်းအဖြစ်မြန်မာနိုင်ငံကိုဒီနှစ်ဇူလိုင်လမှာအတည်ပြုလိုက်တာဖြစ်ပါတယ်။ရေနံသမာဝဓာတ်ငွေကြောင်းမြတ်တူဖော်မှုအပါအဝင်တယံဇာတထုတ်လုပ်မှုတွေကနေရရှိတဲ့ဝင်ငွေနောက်ဒီဝင်ငွေတွေကိုနိုင်ငံတွင်းခွဲဝေအသုံးပြုတာတွေကိုမြန်မာစစ်အစိုးရခေတ်အဆက်ဆက်အတိတ်တည်းကြေညာခဲ့တာမရှိပါဘူး။တကယ်လို့ EITI အဖွဲ့ကြီးကသာမြန်မာနိုင်ငံကိုအဖွဲ့ဝင်အဖြစ်လက်ခံလိုက်ပြီဆိုရင်တော့ မြန်မာနိုင်ငံရဲ့တရားစတာဒူဖို့ထုတ်ယူမှုအတိုင်းအတာတွေကိုအတိတ်တလင်းညင်ညာရတော့မှာဖြစ်ပါတယ်ရှင်
။မတ်တန်ရေးထိုက်စုစည်းတင်ပြထားပါရှင်။ခုတော့လာမယ့်အင်္ဂါနေ့တရားရလေးလိုင်းမှာဘာရီဆွနေကြမလဲဆိုရနာဆင်ကြည့်ရအောင်ပါ။
ရှင်များရှင်လာမယ့်9နှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ခန့်နှုန်းရှိမယ်လို့မြန်မာအစိုးရကခန့်မှန်းထားပါတယ်။ဒီလိုခန့်မှန်းပြောဆိုမှုဟာလက်တွေ့နဲ့ဘလောက်ကိုက်ညီမှုရှိပါသလဲ။တိုးတက်မှုတွေကရောအောက်ခြေလူလူအတွက်အကျိုးသက်ရောက်မှုဘလောက်ရှိနိုင်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-232-382-999လေးဒါမှမဟုတ်အီးမေးလ်လိပ်စာ barmis@voanews.com ကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီကြိုတင်ပေးပို့ထားဖို့မေတ္တာရက်ခံပါတယ်။လေးလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။
လေလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရဲ့ယာဆွေးနွေးခမှာတော့ပမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ် ABFSU အတွင်းရေးမှူးចောင်းသားအရေးလှုပ်ရှားတက်ကြွသူမှဖြစ်ဖြူအောင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြည့်ရအောင်ပါရှင
်။ပြောအောင်ကျွန်တော်တို့တွေ့ဆုံမမြန်ခွင့်ပြုတာအများကြီးကျေးဇူးတင်ပါတယ
်
ဆိုတော့မပြောအောင်ကចောင်းသားတက်ကြွလှူရှားသူတူဘောဆိုတော့ဘယ်အရွယ်မှာဒီចောင်းသားတက်ကြွလှူရှားသူတူဖြစ်ခဲ့တာလဲအတတ်ပညာဘယ်လောက်မှာစဖြစ်တာလဲ
အာကျွန်မစပြီးတော့ဟိုဒီနိုင်ငံရေးလို့ပဲပြောရပါတော့เนาะကျွန်တော်တို့ចောင်းသားလှူရှားမှုတွေစပြီးတော့ပါလာတာ2006 2009ပေါ့เนาะအဲ့ဒီကာလမှာကျွန်မစပြီးတော့ဒီចောင်းသားလှူရှားမှုကိုစိတ်ဝင်စားအောင်မှကျွန်မပို့ပြီးတော့စိတ်ဝင်စားအောင်မှပို့လေ့လာအောင်မှကျွန်မနားလည်လာတယ်။ဘာလို့ဆိုတော့အဲ့ဒီချိန်ကကျွန်မတက္ကသိုလ်ចောင်းသားတယောက်ဖြစ်လာတဲ့ခါကြတော့ဆိုတော့ကျွန်မအဲ့ဒီချိန်ကတော့တတိယနှစ်အတိတ်ကြီးကြပြောရလို့ရှင်เนาะတတိယနှစ်အနည်းပညာတက္ကသိုလ်ပေါ့เนาะဆိုတော့မြို့ပြအင်ဂျင်နီယာဘာသာရေးအသင်ကြားနေတဲ့အချိန်မှာပဲကျွန်တော်တို့ဒီ2,000ဒေါ်လာလေးလည်းဖြစ်လာတယ်ဆိုတော့အဲ့မတိုင်ခင်မှာကျွန်တော်တို့စူးစီးထားတဲ့ចောင်းသားတွေကနေပြီးတော့ចောင်းသားသမဂ္ဂဖွဲ့ဖို့စပြီးတော့သူတို့စ조사လာကြတဲ့အခါကျတော့ကျွန်မလည်းပူပေါင်းပါဝင်လာဖို့ဖြစ်လာတာပေါ့နော
်ဆိုတော့ចောင်းသားသမဂ္ဂပြန်လုပ်ကြတယ်ចောင်းသားသမဂ္ဂဖွဲ့ကြတယ်ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒအဲ့ဒါစလုပ်ကြတယ်ဆိုတော့အဲ့လိုလုပ်ရင်းနဲ့မပြေအောင်ဖန်ခံရဲထောင်ကြတယ်လို့ကျွန်တော်သိထားတယ်ဘယ်တော့ကဖန်ခံပြီးထောင်ကြတယ်လဲဘယ်နှစ်ကြာလဲဘယ်တော့ကပြန်လွတ်လဲ
အဲကျွန်မအစပြီးတော့ဖန်ခံအဲကျွန်မအဲ့2000ခရီးကကျွန်တော်တို့ဖန်ခံရဖို့ဖြစ်လာတာပေါ့နော်ဒါပေမဲ့လည်းဒီရှစ်လလောက်ကျမကံကောင်းထောက်မဆောင်နဲ့လွမြောက်တိန့်ချောင်းလွမြောက်ခဲ့ရပါတော့တိန့်ချောင်းလွမြောက်ခဲ့ပြီးတော့2008ဂျွန်မှာကျမစပြီးတော့ဖန်ခံရတဲ့အကြောင်းအရာခုနကကျွန်တော်တို့စပြီးတော့ဟိုဘာကတာလှုပ်ရှားမှုတွေမှာပါဝင်လာတယ်ရွှေဘောင်ဒေါ်လာကြီးလှုပ်ရှားမှုမှာလည်းပါဝင်တဲ့အခါကျတော့ကျွန်တော်တို့အိုက်ကလေးကဖန်တယ်ကျမရှစ်လလုံးလုံးရှောင်းနေတိတ်နိုင်နေပြီးတော့ဒီ2008မေမှာကျွန်တော်တို့ Nugget Cyclone မုံတိုင်းမှာကေစေးကျွန်တော်တို့သွားတဲ့အခါကျတော့အဲ့ဒီမှာကျမရဲ့ဟို biography ပေါ်သွားတာပေါ့နော်ပေါ်သွားတဲ့အခါကျတော့ကျမဖန်ခံရတော့ပေါ့ဆိုတော့အရင်အမှုဟောင်းနေပဲကျွန်တော်တို့ပြန်ပြီးတော့ဖန်ခံရတ
ာထောင်မနေနေကြ
ာအလုံးပေါင်းကတော့ကျမတို့ဟိုတကယ်သူ့ရဲ့ serial life ဆိုရင် 8 နှစ်ပေါ့ 8 နှစ်ကမှသွားတပေါင်းနဲ့ပြန်ပြီးတဲ့အခါကျတော့4နှစ် standard year ပေါ့နော်ထောင်ကြတဲ့နှစ်ကတော့4နှစ်ဒါပေမဲ့ကျမ3နှစ်နဲ့4လမော်ဒယ်မြိုင်ထောင်မှာနေခဲ့ရတော့
နောက်ဆုံးပြန်လာတာပေါ့ဗ
ျဟုတ်ကဲ့နောက်ဆုံးပြန်လာတာမော်ဒယ်မြိုင်ထောင်
ပဲဘယ်ချိန်ရလဲ
ပြန်ပြီးတော့လုပ်ခဲ့ကျွန်တော် 2017 October လောက်မှာကျွန်တော်တို့ပြန်လုပ်တယ်ဒုတိယအကြိမ်ဟောဒုတိယအကြိမ်လူချင်းချမ်းသာခွင့်ပေါ့နော်အဲ့ဒီချိန်တော့ကျွန်တော်ပြန်လ
ုပ်တာဒါတော့မှ3နှစ်လေးလာနေပြီးတော့ဒုတိယအကြိမ်လူချင်းချမ်းသာခွင့်နဲ့မှလွတ်တာ
4
နှစ်နီးပါးကိုပြစ်သွားတယ်ဆိုတော့ပြန်လွတ်လာတယ်နောက်ဘဂဒါမှာဆက်လုပ်တယ်ဆိုတော့လက်ရှိကမဖြစ်အောင်ကဘဂဒါမြောက်အဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးတာဝန်ကိုယူထားတယ်လို့ကျွန်တော်သိထားတယ်
ပြောဘိုလုံငန်းကော်မတီအထွေထွေအတွင်းရေးမှူးတာ
ဝန်ဘိုလုံငန်းကော်မတီအထွေထွေအတွင်းရေးမှူးဆိုတော့ဒီကနေ့ဘောလုံငန်းကော်မတီထွေထွေတွင်ရမှုအနေနဲ့ဒီကနေ့ဘာဂတဘာတွေလုပ်နေတယ်လဲကျွန်တော်တို့ပြောနိုင်တယ်လားပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့အခုဘာဂတကဘာတွေလုပ်နေလဲဆိုတော့အခုလက်ရှိကျွန်တော်တို့အတွက်အရေးကြီးဆုံးဖြစ်နေတာကဘာဂတရဲ့ယက်တီပေါ့နော်ဆိုတော့ကျွန်တော်တို့ကြောင်းနေတဲ့မှာဟိုကျွန်တော်တို့ဘာဂတမျိုးဖွဲ့ချုပ်ဟိုဘောလုံငန်းကော်မတီစပြီးတော့ဖွဲ့စည်းပြီးနောက်ပိုင်းအစပြီးကျွန်တော်တို့ကဒီတမကတွေကြောင်းနေခရိုင်နေဒေတာအတိအသီးမှာတမကဖွဲ့ဆောင်ရင်ကျွန်တော်တို့လျှောက်ဟိုကျွန်တော်တို့လိုက်ပြီးတော့ဖွဲ့စည်းခဲ့ကြတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ကျွန်တော်တို့တမကအများစုကကြောင်းထဲဝင်မှုခက်ခဲတယ်ဆိုတော့ရုံးငန်းနေရာအစားကြောင်းသားတွေစုံလာတွေ့တာအစားသူတို့ကြောင်းပြင်မှာပဲသူတို့လုံနိုင်တယ်ကြောင်းထဲမှာလုတဲ့အခါကျတော့သူတို့မှာခက်ခဲအများကြီးရင်ဆိုင်ရတယ်ဟိုချင်းချောင်းမှုတွေကြောင်းအာနာပိုင်းတွေကချင်းချောင်းမှုတွေနောက်ပြီးတော့ဒီဆရာဆရာမတွေရဲ့ ကြောက်ရွံ့ချိန်ချောင်းမှုတွေဒါမျိုးနောက်ပြီးတော့ဒီသူတို့ဒေသဆိုင်ရာအာဏာပိုင်ရဲ့ချိန်ချောင်းမှုတွေသူတို့အမျိုးဆုံးကြုံရတာပေါ့နော်ဆိုတဲ့အခါကျတော့သူတို့တော်တော်ခက်ခဲနေကြတဲ့မှာကိုရုန်းကန်စူးစမ်းရတယ်ချိုးသမက်ကြီးဆိုလို့ရှိရင်ပြုတ်ခွဲသွားတဲ့လောက်နှီးပါဖြစ်သွားတယ်ဆိုတော့ကျမတို့အခုစပြီးတော့ចောင်းသားတွေကဘယ်လိုမျိုးဟိုသူတို့ចောင်းထဲမှာအသေးစားလှုပ်ရှားမှုတွေနဲ့သူတို့ចောင်းသားတမက်ကြီးရဲ့တက်ဝေးတရားဝင်မှုပြရတာပေါ့နော်ဆိုတော့အနေဆုံးဆိုလို့ရှိရင်စပြီးဟောပြောပွဲလိုမျိုးဟိုចောင်းသားတွေ student farewell ပုံစံမျိုးလေးတွေနဲ့သူတို့ចောင်းသားတမက်ကြီးရဲ့အရေးပါမှုတွေသူတို့စပြီးပြရတယ်ချိုးចောင်းနေမှာအောင်မြင်ပေမဲ့လည်းချိုးចောင်းနေမှာအခက်ခဲအများကြီးရှိတယ်ဆိုတော့အဲ့ဒါတစ်ဖက်ကအားဖြင့်ကျွန်တော်တို့ចောင်းသားတမက်ကြီးအရေးပါမှုပြရတာလည်းဖြစ်တယ်ចောင်းသားတမက်ကြီးစီယုံရေးကိုចောင်းသားတွေကြားထဲမှာចောင်းသားတမက်ကဘလောက်အရေးပါလဲဘာကြောင့်အရေးပါလဲဆိုတဲ့စီယုံရေးကိုစတာမျိုးလည်းဖြစ်တယ
်ခုနတရားဝင်မှုဆိုလို့အခုကအသင်းဖွဲ့စီမင်းအသင်းဖွဲ့ဖွဲ့စည်းရေးနဲ့ဆိုင်တဲ့ဥပဒေရထွက်သွားပြီနော်ဥပဒေပြပြဋ္ဌာန်းပြီးသွားပြီဆိုတော့ဘာကတနဲ့ចောင်းသားတမက်ကြီးပေါ့လေအဲ့ဒီဥပဒေရမှတ်ပုံတင်ကြသလား
အဲကျမတို့တမကကျောင်းသားတမကတွေကတော့မှတ်ပုံမတင်ကြအောင်ဆိုတော့ခုနောက်ပိုင်းဥပဒေအရဆိုလို့ရှိရင်လည်းကျမတို့ကဟိုမှတ်ပုံမတင်လို့ရတယ်ဆိုတဲ့အနေအထားမျိုးလည်းဖြစ်နောက်တစ်ခုကကျမတို့ရဲ့အရင်ဆုံးဟိုစပြီးတော့တင်းဖွဲ6နဲ့ကျမတို့ကျမတို့ထောင်ချခဲ့ရလဲတမကဖွဲ့စည်းလို့တင်းဖွဲ6နဲ့ပေါ့နော်ဆိုတော့အဲ့နောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ကျမတို့ကျောင်းသားတမကတွေအားလုံးရဲ့သဘောဆန္ဒအရာရောဟိုအရင်တမိုင်းစင်ဆဲရောကျောင်းသားသမဂ္ဂဆိုတာမှတ်ပုံတင်စရာမလိုဘူးဆိုတော့ကျွန်တော်တို့ရဲ့ယူဆချက်ပေါ်တယ်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ကျောင်းသားသမဂ္ဂတွေကဟိုအဓိကကျွန်တော်တို့နဲ့တက်ဆိုင်တာကပညာရေးဥပဒေပဲဆိုတော့ပညာရေးဥပဒေမှာကအကြောင်းသားတမကဖွဲ့စည်းရေးကပါကိုပါရမယ်ပညာရေးဥပဒေကအကြောင်းသားတမကဆိုတာကပြည်ရေးရေးနဲ့မဆိုင်ဘူးကျွန်တော်တို့ပြည်ရေးနဲ့အများကြီးဟိုဆက်ဟိုတူညီမှုမရှိဘူးလေကျွန်တော်တို့ဘလို့မှလည်းဒါဆက်ဆက်လို့မရအောင်ဆိုတဲ့အခါကျတော့ကျွန်တော်တို့ပညာရေးဥပဒေကအဓိကအရေးကြီးဆုံးပေါ့နော်ဆိုတော့မပါဘူးပေါ့နော်
ဆိုတော့မပြောအောင်အခုကျွန်တော်တို့တွေ့ဆုံမိမြန်ကန်ကိုကြည်နေတဲ့ပြည်သက်တွေရှိတယ်အဲ့ဒီပြည်သက်တွေကိုမပြောအောင်တည်တည်ချာချာအခိုင်အမာပြောရသလားဘာကတဒီတရားဝင်အဖွဲ့အစည်းဖြစ်တယ်တရားမဝင်မြေရောက်အဖွဲ့အစည်းမဟုတ်ဘူးဆိုတာ
ဟုတ်တယ်ကျွန်တော်တို့အခုဘာကတကတရားဝင်အဖွဲ့အစည်းပါဟိုကျွန်တော်တို့ပုံမှန်လင်းလင်းလဲထုတ်ဖော်ပြီးတော့ကြီးညာပြီးဖွဲ့စည်းရဲဒါဟိုကျွန်တော်တင်းစားရှင်လင်းမွဲတွေပြန်လှန်လှန်လုပ်ပြီးတော့အင်တာဗျူးတွေလည်းလုပ်တယ်နောက်ចောင်းနေတဲ့မှာလည်းကျွန်တော်တို့တရားဝင်ကိုရက်တီလှုပ်ရှားနေပါတယ်
အဲ့လိုရက်တီလှုပ်ရှားတဲ့အခါမှာဒီကနေ့ចောင်းသားတူရဲ့ဘာကတာပေါ်စိတ်ဝင်စားမှုကရောဘယ်လောက်ရှိလဲ
အဲចောင်းနေတဲ့မှာចောင်းသားတူရဲ့စိတ်ဝင်စားမှုကျွန်တော်တို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ចောင်းသားတွေကဟိုမျိုးစုံမျက်စိပိတ်နာပိတ်နှစ်ပေါင်းများစွာခံခဲ့ရတဲ့အခါကျတော့ចောင်းသားတွေရဲ့ဖြောပြေမှုကခုနပြောတဲ့ဒီဟိုចောင်းနေတဲ့မှာဆိုလို့ရှိရင်ဒီအရက်ဝိုင်းတို့ဖဲဝိုင်းတို့ဒါမျိုးပေါ့နော်ចောင်းသားတွေကဟိုကျွန်တော်တို့ဒါဟိုသူတို့လွတ်လပ်မှုကိုတစ်ဖက်တစ်လမ်းအရှာကြတယ်ဆိုတဲ့ပုံစံမျိုးဆိုတော့ကျွန်တော်တို့ဒီလိုမျိုးဟိုလူမှုရေးနိုင်ငံရေးလှုပ်ရှားမှုနိုင်ငံရေးပဲပြောကြပါဆိုပညာရေးပဲဖြစ်ဖြစ်ပေါ့ကျွန်တော်အကြောင်းအရာပေါင်းဆိုလှုပ်ရှားမှုတွေကအရန်အားနေခဲ့တယ်ဆိုတဲ့အခါကျအခုကျောင်းသားသမဂ္ဂဆိုတဲ့အရာကိုသူတို့အရန်စိတ်ဝင်စားတယ်ဒါပေမဲ့သူတို့မှာကအကြောက်တရားကကျွန်တော်တို့အရင်အလိုပဲမပြောက်ပြင်းနိုင်သေးပါဘူးဒါနှစ်ပေါင်းများစွာလည်းဖြစ်ခဲ့တယ်လက်ရှိအချိန်မှာလည်းအကြောက်တရားကြီးဆိုးနေဆဲပဲဆိုတဲ့အခါကျတော့ဟိုပေါင်းဝဲလှုပ်ရှားဖို့ကြတော့သူတို့မှာအခက်အခဲအများကြီးရှိတယ်ဆိုတချို့ကျောင်းသားတွေကတော့တော်တော်ကိုစူးစမ်းပန်းစားနဲ့သူတို့ဝင်ပြီးတော့ဟိုလှုပ်ရှားကြတယ်ဒါပေမဲ့သူတို့မှာလည်းသူတို့မိသားစုနဲ့နောက်ပြီးတော့ဒီဆရာဆရာမနဲ့သူတို့ပညာရေးအတွက်အနောက်ကလေးဖြစ်ခဲ့ကြတယ်သူတဲ့ခါကျတော့
ဆိုတော့ဒီကနေ့မြန်မာနိုင်ငံကပြင်ပြောင်းလဲလုပ်နေတယ်ပေါ့နော်ပြည်တွင်းမှာလည်းဒီမှန်ပြူတယ်ပြည်ပေါ်မှာလည်းဒီမှန်ပြူတယ်ဆိုတော့ဘာကတလို့ចောင်းသားတမကတွေရဲ့ဒီကနေ့မြန်မာနိုင်ငံသွားနေတယ်ပြင်ပြောင်းလဲရေးမှာအခန်းကဏ္ဍဘာကတလို့ចောင်းသားတမကတွေရာဒီကနေ့မြန်မာနိုင်ငံရဲ့ပြင်ပြောင်းလဲရေးမှာအရေးပါမှုအသုံးဝင်မှုရှိရလားအသုံးတည့်ရလား
ကျမတို့အခုဘာကတာကဘာတွေလုပ်နေလဲဆိုတဲ့နေရာမှာလဲကျွန်တော်ထည့်ပြီးတော့အဲ့ဒီခုနမေကွန်းနဲ့ဆက်ဆက်လို့ပေါ့နော်ဆိုတော့ကျမတို့ပညာရေးဥပဒေကိစ္စကိုကျွန်တော်အကြီးအကျယ်ကျွန်တော်တို့လုံးစူးစမ်းနေပါတယ်ဒီပညာရေးဥပဒေကကျွန်တော်တို့တနိုင်ငံလုံးအတွက်တိတ်ကိုအရေးကြီးရယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီစနစ်ကိုသွားမယ်ဆိုရင်အောက်ခြေမခံလို့မရဘူးလို့ကျွန်မကယူဆတယ်ဥပမာအဖြစ်ကျွန်တော်တို့ဟိုပြောင်းလဲသွားပါပြီပေါ့နော်ကျွန်တော်တို့နိုင်ငံကတကယ်ဒီမိုကရေစီနိုင်ငံဖြစ်သွားပါပြီဆိုရင်တော့မှခုနပြောတဲ့ပညာရေးကိုကျွန်တော်တို့အောက်ခြေခံအောင်ပညာရေးမှာဒီမိုကရေစီ democratic education ပေါ့နော်ဒီမိုကရေစီစနစ်ကျင့်သုံးတဲ့ပညာရေးစနစ်မျိုးမဖြစ်လို့ရှိရင်ကျမတို့ကဘယ်နည်းနဲ့မှဟိုဒီဒီမိုကရေစီကရရှိတည်တတ်နိုင်မှုမရှိဘူးလို့ကျမတို့အနေနဲ့ယူဆတယ်။ဆိုတော့ကျမတို့ပညာရေးကအရေးကြီးဆုံးပဲလို့ကျမအနေနဲ့ယူဆတယ်။ဆိုတော့ပညာရေးဆိုတဲ့ကိစ္စမျိုးကိုအဓိကပညာရေးမှာအဓိကသားကောင်ကကျမတို့ចောင်းသားတွေပါပဲ။ဆိုတော့ဒီကဲတကယ်ចောင်းသားသမဂ္ဂရဲ့အရေးပါမှုကအရန်ကိုကြီးမားတယ်လို့ကျမအနေနဲ့ယူဆတယ်။နောက်ဒါကတော့ပညာရေးကိစ္စပေါ့နော်။နောက်ပြီးတော့ကျမတို့ဒီတနိုင်ငံလုံးနဲ့ပတ်သက်တဲ့အရေးကိစ္စတွေမှာလည်းចောင်းသားသမဂ္ဂတွေကသူတို့တက်နိုင်တဲ့ data သူတို့နဲ့နှီးဆက်တဲ့ data သူတို့တက်နိုင်တဲ့အကြောင်းအရာမှာဝင်ကူပြီးတော့သူတို့ကူညီဖြည့်ရှင်းပေးရဆိုတာတည်းသူတို့ပူပေါင်းအားဖြည့်ပေးတာမျိုးတွေသူတို့လုပ်နေရအများကြီးရှိတယ်ဆိုတော့သူတို့တက်နိုင်တဲ့လောက်ပေါ့နော
်ចောင်းသားသမဂ္ဂဖွဲ့ဝင်တွေပေါ့လေចောင်းသားသမဂ္ဂဝင်တွေရဲ့ပေါ်ဝင်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနေ့မှာတစ်ဆက်တည်းမေးချင်တာကလူချိုးကမြင်ရတာရှိတယ်ចောင်းသားသမဂ္ဂလုပ်တဲ့လူတွေចောင်းသားသမဂ္ဂတွေဟာဘောဓာပြင်းထန်နေအစွန်းရောက်တယ်ဆိုတဲ့စကားကျွန်တော်မသုံးညင်ဘူးအစွန်းရောက်တယ်လို့လည်းပဲကျွန်တော်ကိုယ်တိုင်မယူဆောက်ဒါပေမဲ့သဘောထားပြင်းထန်တယ်ပေါ့နော်။တာမန်ပင်မရေစည်းနိုင်ငံကြီးမှာသွားနေတဲ့လူတွေဆိုသဘောထားပြင်းထန်လို့ပြောကြရရှိတယ်။ဟုတ်လား။မဖြစ်ဖြစ်အောင်လို့ကသဘောထားပြင်းထန်သူတွေလား
။က ကျမအမြင်ကိုပြောရလို့ရှိရင်ကျောင်းသားဆိုတာကျမတို့နိုင်ငံရေးသမားမဟုတ်ပါဘူးနိုင်ငံရေးသမားမဟုတ်တဲ့အတွက်ကျမတို့ကျောင်းသားတွေကအများသောအဖြစ်အမဲပေါ့နော်အမောက်အမအမှန်အမှန်ကျမတို့ရှင်းရှင်းလင်းလင်းမြင်လေးရှိတဲ့အခါကျတော့ဟိုတာမန်နိုင်ငံရေးသမားတွေခြားထဲမှာကျမတို့ကသဘောထားပြင်းထန်တယ်လို့မြင်ကောင်းမြင်လိမ့်မယ်ဒါပေမဲ့ကျမတို့ကတော့ဟိုကျမတို့မြင်တဲ့အတိုင်းပြောတာပါကျောင်းသားတွေကသူတို့မြင်တဲ့အတိုင်းပြောကြတယ်သူတို့ကနိုင်ငံရေးသမားမဟုတ်တဲ့အတွက်တချို့နေရာတွေမှာဟိုအများအမြင်မှာဒါသဘောထားပြင်းထန်တယ်လို့မြင်ကောင်းမြင်လိမ့်မယ်ဒါပေမဲ့ကျွန်တော်တို့တမိုင်းတစ်လျှောက်လုံးမှာလည်းဒီတိုင်းပဲចောင်းသားတွေကရက်တည်ခဲ့ကြတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ ਨੇ ចောင်းသားနဲ့ပြည်သူကအများအတက်ထက်တဲကြလာတယ်ဘာဖြစ်လို့လဲဆိုတော့ចောင်းသားတွေရဲ့အတန်ကပြည်သူရဲ့အတန်ဖြစ်လာတယ်ခါတယ
်ဆိုတော့မပြောအောင်တို့ဒီသဘောထားတင်းမှပြင်းထန်သူတွေမဟုတ်ဘူးအချင်းနေအချင်းခံနဲ့လိုက်လျောညှိတွေ့စွာတွားနိုင်တယ်ကြောင်းလဲနိုင်တယ
်ကျွန်တော်တို့ကပြည်သူအပေါ်မှာပြည်သူအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တွေကသဘောထားတွေကအများအတန်ဟိုပြည်သူဘက်ကရက်တဲ့သဘောထားတွေဖြစ်လာတာပေါ့နော်ကျွန်တော်တို့သဘောထားပြင်းထန်တယ်တစ်ခုတည်းကိုပဲတရကျွန်တော်တို့တရဒီစုပ်ကင်ထားတဲ့သူတွေမဟုတ်ပါဘူ
း ဘဂဒါရဲ့လက်ရှိအထွေထွေအတွင်းမူဘိုကော်မတီလားဘိုကော်မတီရဲ့လက်ရှိ
ဘိုလုပ်ငန်းကော်မတီ
ဘိုလုပ်ငန်းကော်မတီရဲ့လက်ရှိအထွေထွေအတွင်းမူနေနဲ့ဒီလိုဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်လို့ចောင်းသားတမကတွေပေါ့အနာဂတ်မပြောရင်အမြင်ဘယ်လိုရှိလဲ
ကျွန်တော်တို့အခုဆိုရင်ဒါကျွန်တော်ပုံမှန်လင်းပြောပါမယ်ចောင်းသားတမကတွေဒီကျမတို့နိုင်ငံထဲမှာပေါ့နော်ကျမတို့နိုင်ငံထဲမှာဆိုလို့ရှိရင်တော့ဟိုပြောရရင်ဘဂဒါကတော့အင်အားအကြီးဆုံးလို့ပြောလို့ရှိတာပေါ့နော်ဆိုတော့ကျမတို့ခရိုင်နေအများကြီးရှိတယ်နောက်ပြီးတချို့ဒီတိုင်းရင်းသားတမကဒီဟိုထားပါတော့ကြားပြည်နယ်ကျောင်းသားတမကလို့ချင်းပြည်နယ်ကျောင်းသားတမကလို့ကချင်ကျောင်းသားတမကစသဖြင့်ပေါ့နော်ကျမတို့ဟိုဒီတနိုင်ငံလုံးတိုင်းတာချိတ်ဆက်ထားနိုင်မှုအများကြီးရှိတယ်ဆိုတော့ဒါပေမဲ့လည်းဟိုမှာရန်ကုန်လိုနေရာမျိုးမှာကျမတို့ကျောင်းသားတမကတခြားဟိုတိကျရက်တည်နေတဲ့ကျောင်းသားတမကတွေလည်းရှိတယ်ဆိုတော့ကျမရဲ့အနာဂတ်ကျမဒါတိတ်ကူလည်းမဝေးတော့ပါဘူးကျမတို့အများဆုံးအမြန်ဆုံးနဲ့ညံ့ညံ့နဲ့မှန်မှန်ပေါ့နော်ကျမတို့ခြေတက်နေတာကကျမတို့ရဲ့ညီလာခံပါဆိုတော့နိုင်ငံလုံးဆိုင်ရာညီလာခံကျမတို့မဖြစ်မနေကျင်ပဖို့လိုတယ်ဘာကြောင့်ကျင်ပခြင်းလဲဆိုတော့ကျမတို့ကဟိုကျောင်းသားတမကတွေအားလုံးကကျွန်တော်တို့ဟိုခေါင်းဆောင်တစ်ခုလေးအောက်မှာခေါင်းဆောင်တစ်ခုလေးအောက်မှာကျွန်တော်တို့ရှိကျင်တယ်ပို့ပြီးတော့စီစီလုံးလုံးဖြစ်ကျင်တယ်အဲ့ဒီခါကျတော့ပို့ပြီးစီစီလုံးလုံးဖြစ်လာလို့ရှင်ကျွန်တော်တို့သွားကျင်တဲ့ဥတီချက်တွေရည်မှန်းချက်တွေကပို့ပြီးတော့လည်းမြန်လာမယ်ပို့ပြီးတော့လည်းမှန်မှန်ကန်ကန်ရောက်လာနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်ဆိုတော့ဒီမိုကရေစီရဲ့ပြယုတ်ကကျောင်းသားတမကလို့ကျွန်မအယူဆပါတယ
်ဘယ်ချိန်ဘယ်လိုလောက်ဖြစ်မယ်ဖြစ်ဖို့မှန်ထားတယ်လဲ
2015အတော်အတွင်းမှာပဲကျွန်တော်တို့ကြိုးစားနေပါတ
ယ်ရုပ်ောက်ပွဲကြီးနဲ့တိုက်နေပါလား
မတိုက်တော့မတိုက်လောက်ကျွန်တော်ကအစောပိုင်းလှုပ်ဖို့
ဟုတ်ပြီဆိုတော့မြန်မာနိုင်ငံရဲ့တမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးမတိုင်ခင်ကာလလွတ်လပ်ရေးကြိုးပမ်းမှုကာလလွတ်လပ်ရေးနောက်ပိုင်းကာလပေါ့နော်ចောင်းသားတမကခေါင်းဆောင်တွေဒီမြန်မာနိုင်ငံရေးမှာចောင်းသားတမကခေါင်းဆောင်ဘဝကနေပြီးထူးခြားထင်ရှားတဲ့တိုင်းပြည်ကိုခေါင်းဆောင်မှုပေးတဲ့ခေါင်းဆောင်တွေဖြစ်ပြောင်းလဲခဲ့ကြတယ်ပြောရရင်တော့တောင်းတောင်းမီနိုင်ငံရေးသမားတွေဖြစ်သူတို့ဘဝကိုပြောင်းလဲပြီးတော့နိုင်ငံရေးထဲမှာပါဝင်လို့ရှာခဲ့ကြတယ်မဖြစ်ဘူးကိုယ်တိုင်ရောအဲ့လိုရွေးချက်ရှိလား
ကျမကတော့ဟိုကျမဘာဖြစ်လာလိမ့်မယ်လို့ကိုမယူဆသေးဘူးမမှန်လဲမမှန်သေးပါဘူးပါဆိုကျမအဓိကဖြစ်ချင်တာကဟိုကျမဘယ်နေရာမှာနေမလဲပေါ့နော်ကျမနေတဲ့နေရာအပေါ်မှာမူတည်ပြီးတော့ကျမတာဝန်ကြီးရဲ့လူဖြစ်ချင်တယ်အဓိကကတော့ကျမတို့အမြဲတမ်းပြောနေတဲ့နိုင်ငံသားခေါင်းပေါ့နော်ကျမတို့နိုင်ငံအတွက်တာဝန်ကြီးပုံနဲ့လူဖြစ်ချင်ပါတယ်ဆိုတော့ကျမကဟိုပို့ပြီးတော့လူမှုရေးဘက်မှာပို့ပြီးအာတန်တယ်နောက်ပြီးတော့ပညာရေးဘက်မှာပို့ပြီးအာတန်တယ်ဆိုတာပညာရေးတို့လူမှုရေးဘက်တို့လည်းရောက်သွားနိုင်တယ်လို့ပဲကျမကဒါမှမဟုတ်တစ်ချိန်ချိန်မှာတောင်းအားတစ်ခုခုကြောင့်လည်းနိုင်ငံရေးလောကအောက်ရောက်လာနိုင်ပါတယ်ဒါပေမဲ့ကျမကြိုပြောလို့ဟိုကိုဘယ်ကိုသွားခြင်းလဲဆိုတဲ့အပေါ်မှာကျမမူတည်ပါလေ
နိုင်ငံရေးခေါင်းဆောင်လုပ်မယ်ဆိုတော့ခံခဲမမာရည်မှန်းချက်မျိုးမရှိသေးဘူ
းဟုတ်ကဲ့
ကျေးဇူးများတင်ပါတယ်မပြောအောင်ဖြစ်ချင်တာတွေလည်းဖြစ်နိုင်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ
်ကျေးဇူးများတင်ပါတယ
်ကိုကျကျော်သိန်းစီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရရဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါရှင် VOA ကနေတနင်္ဂနွေနေ့ညဖက်အတန်လွင့်အစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်အခုတင်ညဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်အောက်တိုဘာလ12ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့တက်ကြီးစကားကဏ္ဍကိုနားဆင်ရမှာပါ။ဒီကဏ္ဍမှာတော့
ခမရဘယ်လိုပြောလိုက်တာလဲ။ကျွန်တော်တို့သုံးယောက်မှာခမရဟာပါရမီအရင်ဆုံးကဗျာဆရာလေးကဗျာကောင်းတွေအများဆုံးထွက်လို့
ဆရာဦးဝင်းဖေဒီတပတ်ဘာတွေပြောပြထားသလဲဆိုတာမကြခင်ကြားနာဆင်ရမှာပါခုတော့ဒီကနေ့ရအပစင်ကဏ္ဍတွေထဲကပထမဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍမှာရင်းနှီးမြုပ်နှံမှုတိုးတက်ဖို့နိုင်ငံခြားဘဏ်တွေဖွင့်ခွင့်ပြုခဲ့ပြီးဘာလို့ဖို့ကြံနေသေးလဲဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြထားပါရယ်မိုက်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရယ်ရှင်
ဒီကနေ့အော်တိုဘတ်ရက်နေ့ကဒီမနိုင်ငံတော်ဘိုဟိုဘန်ကနိုင်ငံခြားဘဏ်၉ခုကိုဘဏ်လုပ်ငန်းလုပ်ကံခွင့်ပြုလိုက်ပါပြီ။ဒီမနိုင်ငံမှာပြည်တွင်းပုဂ္ဂလိကဘဏ်တွေအားနည်းနေသေးတယ်။နိုင်ငံခြားဘဏ်တွေကိုသာဖွင့်ခွင့်ပြုလိုက်ရင်ပြည်တွင်းပုဂ္ဂလိကဘဏ်တွေပြိုလဲသွားနိုင်တယ်ဆိုပြီးစွတ်တော်ဘက်ကအပြင်းထန်ကန့်ကွက်နေတဲ့ကြားကဖွင့်ခွင့်ပြုလိုက်တာပါ။အဆိုရဘက်ကတော့ဒီမနိုင်ငံတွေကိုနိုင်ငံခြားယဉ်ကျေးမှုနှံမှုတွေဝင်ရောက်လာစေရေးမှာအခက်အခဲအဟန့်တားဖြစ်နေတဲ့ဘဏ္ဍာရေးဆိုင်ရာပြဿနာတစ်ခုကိုနည်းနည်းဆန်းဆန်းဖြေရှင်းပေးလိုက်တဲ့သဘောလေးဖြစ်ပါတယ်။ဘိုးဘန်းကနိုင်ငံခြားဘဏ်တွေကိုဘယ်လိုစီးနှင်းစည်းကမ်းတွေနဲ့ဖွင့်ပြပေးလိုက်တာလဲ။ပြည်ထောင်ပုဂ္ဂလိကဘဏ်တွေကိုထိခိုက်မလား။ယင်းနှုန်းနှံမှုတွေတိုးတက်ဖို့ဆိုရင်ဘာတွေထပ်ပြီးလုပ်ဖို့လိုမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မြန်မာနိုင်ငံထဲမှာဘဏ်လုပ်ငန်းလုပ်ချင်ပါတယ်ဆိုပြီးတင်ပြလာတဲ့နိုင်ငံခြားဘဏ်ပေါင်း40ကျော်ရှိပါတယ်။အဲ့ဒီအထက်ကမှဘိုးဘန်းဟာနိုင်ငံလိုအပ်ချက်နဲ့ကိုက်ညီတဲ့ဘဏ်၉ခုကိုအကြံပေးကုမ္ပဏီအကူအညီနဲ့ပွင့်ပွင့်လင်းလင်းရွေးချယ်လုပ်ကိုင်ခွင့်ပြုခဲ့တယ်လို့ဆိုပါတယ်။ဒီလိုရွေးချယ်ပုံမျိုးအခြားနိုင်ငံတွေမှာတောင်မရှိဘူးလို့ဆိုပါတယ်။ရွေးချယ်လိုက်တဲ့ဘဏ်တွေထဲမှာလည်းတရုတ်၊ဂျပန်၊ထိုင်း၊ဩစတြေးလျ၊စင်ကာပူ၊မလေးရှားနိုင်ငံစုံကဘဏ်ကြီးတွေပါဝင်တဲ့အတွက်မြန်မာနိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုလာလုပ်ကိုင်တဲ့နိုင်ငံခြားကုမ္ပဏီတွေကိုဝန်ဆောင်မှုကောင်းကောင်းပေးနိုင်ပါလိမ့်မယ်။ဒီနိုင်ငံခြားဘဏ်တွေအနေနဲ့မြန်မာနိုင်ငံထဲမှာဘဏ်ကွဲတစ်ခုပဲဖွင့်လက်နိုင်ပါလိမ့်မယ်။အဓိကအားဖြင့်ပြည်တွင်းမှာယင်းနှီးမြှုပ်နှံမှုလာလုပ်တဲ့နိုင်ငံခြားကုမ္ပဏီနဲ့လုပ်ငန်းတွေကိုဝန်ဆောင်မှုပေးနိုင်မှာဖြစ်ပြီးပြည်တွင်းကုမ္ပဏီတွေလုပ်ငန်းတွေကိုငွေထုတ်ချေးဖို့ကတော့ပြည်တွင်းဘဏ်တွေနဲ့ပူးပေါင်းပြီးဖြစ်စေပြည်တွင်းဘဏ်တွေကတဆင့်ပဲဖြစ်စေလုပ်ကိုင်နိုင်ပါလိမ့်မယ်။နိုင်ငံခြားဘဏ်တွေအနေနဲ့ပြည်တွင်းမှာကျပ်ငွေနဲ့ငွေချေးမယ်ဆိုရင်အခြားပြည်တွင်းဘဏ်တွေအတွက်ဗဟိုဘဏ်ကသတ်မှတ်ပေးထားတဲ့အတိုးနှုန်း10ရာခိုင်နှုန်းကနေ13ရာခိုင်နှုန်းကြားပဲယူရမယ်ဆိုတဲ့စည်းကမ်းကိုလည်းလိုက်နာဖို့လိုပါလိမ့်မယ်။နိုင်ငံခြားငွေနဲ့ချေးမယ်ဆိုရင်တော့အတိုးနှုန်းဘလောက်ယူမယ်ဆိုတာသတ်မှတ်ပေးမထားပါဘူး။ဘဏ်တွေအနေနဲ့ကိုယ့်ဘာသာကိုလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ကြပါလိမ့်မယ်။ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံထဲကိုဝင်ရောက်ယင်းနှီးမြှုပ်နှံမဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ဘဏ္ဍာရေးဆိုင်ရာအခက်အခဲတစ်ခုဖြေရှင်းပေးနိုင်ခဲ့ပြီဖြစ်ပါတယ်
။လွတ်တော်အမှတ်တွေဘက်ကလည်းပြည်ထောင်ပုဂ္ဂလိကဘဏ်တွေအတွက်စိုးရိမ်မယ်ဆိုရင်လည်းစိုးရိမ်တော့ပါတယ်။အကြောင်းကတော့ပြည်ထောင်ပုဂ္ဂလိကဘဏ်အများစုဟာတည်ထောင်တာသိပ်မကြာကြသေးပါဘူး။နိုင်ငံတကာဘဏ်တွေလိုဘဏ်လုပ်ငန်းမျိုးစုံမလုပ်နိုင်ကြသေးပါဘူး။ဒီလိုရအားဖြင့်ငွေဆွဲလုပ်ငန်းအငွေလက်ခံတာချင်းဝေထုတ်ပေးတာနဲ့ငွေပေးကထုတ်လုပ်တာတော့ပဲလုပ်နိုင်ကြပါသေးတယ်။ဒီနေ့မှတင်ရပမာဏမှာလဲနိုင်ငံတကာကိုမှီဖို့မဆိုထားနဲ့အိမ်ကြီးထိုင်းနိုင်ငံကဗန်နေရဲ့အပုံတရားပုံတပုံလောက်ပဲရှိပါတယ်။ဥပမာအဖြစ်မြန်မာနိုင်ငံကအကြီးဆုံးနဲ့ဗန်ွယ်အများဆုံးပုဂ္ဂလိကဗန်တစ်ခုဖြစ်တဲ့ကမ္ဘောဇာဗန်ဟာမတ်တီယင်းကြီးကကျပ်ဘီလီယံ80နီးပါးပဲရှိနေတဲ့ထိုင်းနိုင်ငံကအကြီးဆုံးဗန်ကောက်ဗန်ကတော့ကျပ်ငွေနဲ့တွက်ရင်ဘီလီယံ9000နီးပါးရှိနေပါတယ်။မြန်မာပုဂ္ဂလိကဗန်19ဗန်ရဲ့စုစုပေါင်းမတ်တီယင်းကြီးတွေဟာကျပ်ငွေဘီလီယံ400လောက်ပဲရှိနေတဲ့ထိုင်းရဗန်16ခုရဲ့မတ်တီယင်းကြီးပမာဏကတော့ကျပ်ငွေနဲ့တွက်ရင်ဘီလီယံ300နီးပါးရှိတာတွေ့နိုင်ပါလေအဲ့ဒါလောက်กว่าချားတာပါဒါကြောင့်လဲနိုင်ငံခြားဗန်တွေကိုလုတ်ကိုင်ွေးပေးရမှာဘိုးဘန်ဟာပြည်တွင်းဗန်တွေကိုမထိခိုက်စေဖို့နီလန်းပေါင်းစုံစဉ်းစားပြီးလုတ်ကိုင်ရတာတွေ့နိုင်ပါလေတကယ်တော့မြန်မာနိုင်ငံမှာဗန်လုပ်ငန်းအလွန်အားနည်းနေတယ်ဆိုတာ ADB အာရှဖွံ့ဖြိုးရေးဗန်ကလည်းသူ့အစီရင်ခံစာထဲမှာထောက်ပြထားပါလေ
လက်ရှိချိန်ထိမြန်မာနိုင်ငံမှာ T-bill interbank market လို့ခေါ်တဲ့အစိုးရငွေတိုက်စာချုပ်ဈေးကွက်မတည်ထောင်ရသေးပါဘူးဒီဈေးကွက်မတည်ထောင်ရသေးတဲ့အတွက်အစိုးရဘဏ်နဲ့ပုဂ္ဂလိကဘဏ်တွေကယူရမယ်ချင်းငွေအတိုးနှုန်းတွေကိုဗဟိုဘဏ်ကနှုံထား range တစ်ခုသတ်မှတ်ပေးနေရတာဖြစ်ပါတယ်တကယ်လို့အစိုးရငွေတိုက်စာချုပ်ဈေးကွက်တည်ထောင်ပေါ်ပေါက်လာပြီဆိုရင်ဘဏ်တွေကယူရမယ်အတိုးနှုန်းကိုဈေးကွက်ကသူ့လိုလိုသတ်မှတ်သွားပါလိမ့်မယ် ဘဟုဘန်ကသတ်မှတ်ဖို့မလိုပါဘူးဒီအတွက်မြန်မာနိုင်ငံမှာအစိုးရငွေတိုက်စားကြုပ်ဈေးကွက်တစ်ခုကိုလာမယ့်2015ခုနှစ်ဆန်းလောက်မှာအဆင့်နှစ်ဆင့်နဲ့တည်ထောင်သွားမယ်လို့ဘဟုဘန်ဒုဥက္ကဋ္ဌဦးဆက်အောင်ကလည်းပြောဆိုထားပါတယ်ဘလို့ပဲဖြစ်ဖြစ်သမရဦးသိန်းစိန်အစိုးရဖွဲ့ဟာသူတို့တာဝန်ယူကြတဲ့ကမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်အောင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာအောင်အစွမ်းကုန်လုပ်ခဲ့တာတွေ့နိုင်ပါတယ်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေရော့ပါအောင်မြန်မာနိုင်ငံအပေါ်တင်ရှိနေတဲ့ကြွေးမီတွေပြဿနာတွေပြေလည်အောင်လုပ်ကင်ခဲ့ပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာအောင်ဥပဒေလုံထုံးလုံနည်းဖြေလျှော့ပေးတာအသစ်ပြဋ္ဌာန်းပေးတာဗဏ္ဍာရေးကဏ္ဍပြင်ဆင်ပေးတာလုပ်ခဲ့ပြီးလည်းဖြစ်ပါတယ
်ဒါပေမဲ့လည်းရင်းနှီးမြှုပ်နှံမှုတွေဆက်ပြီးဝင်လာစေဖို့ဒီဝါရစ်ဆက်ပြီးဖို့မျိုးတိုးတက်ဖို့ဆိုရင်အခြေခံအဆောက်အုံတွေကောင်းမွန်တိုးတက်အောင်လုပ်ပေးဖို့ယင်းနိုင်ငံသူတွေကိုအကာအကွယ်ပေးမဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့တိုင်းပြည်တည်ငြိမ်မှုရှိအောင်ပြည်တွင်းငြိမ်းချမ်းရအောင်လုပ်ဖို့2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစွာစွာကျင်းပပေးဖို့အဲဒီရွေးကောက်ပွဲကပေါ်လာမဲ့သမရစစ်နဲ့အစိုးရအဖွဲ့ကိုညီညီသာသာအာဏာတွဲပြောင်းပေးဖို့စတာတွေလုပ်ပေးဖို့လိုအပ်နေသေးတဲ့အကြောင်းနိုင်ငံတကာအစိုးရနဲ့အဖွဲ့ကြီးတွေကထောက်ပြပြောဆိုနေကြပါတယ်သမရဦးသိန်းစိန်အနေနဲ့သူ့ကြံနေသေးတဲ့တနစ်ကျော်တက်တန်းအတွင်းအဲ့ဒီလုပ်ငန်းတာဝန်တွေကိုကောင်းကောင်းမွန်မွန်အကောင့်ထဲပေါ်ပေးနိုင်မှသာမြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းဆက်ပြီးထိန်းသိမ်းသွားနိုင်မယ်ဖြစ်ပါကြောင်းသုံးသပ်ကြည့်ပြလိုက်ရပါမယ
်။ဦးစီတူအောင်မြင့်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မအေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့မြမပြီးမပေးစာများကဏ္ဍကိုနားဆင်ကြည့်ရအောင်ပါရှင်။
တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်ရဲ့စိတ်ကြိုက်မြန်မာသချင်းလေးတပုတ်ကိုလည်းရွေးချယ်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်။မကွေးတိုင်းစလင်းမြို့နယ်အိုးတယ်ရွာကတော်ရရှင်ကိုသိန်းအေးအားတော့အားလုံးကျန်းမာပါစေ။သတင်းတွေပို့ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နေမှာဆိုရင်ရေဒီယိုနဲ့ VOA ကိုနားထောင်ပြစ်တာပါလို့ရေးလာပါတယ်။သူကအလုံးနဲ့ရန်ကုန်မှာနေရရင်တော့အင်တာနက်သုံးပြီးတော့သတင်းတွေကိုဖတ်ဖြစ်ပါတယ်တဲ့။အားလုံးကျန်းမာပါစေဗျာ။ဆိုပြီးတော့တောင်းစုချွေလာပါတယ်ရှင်။ဟုတ်ကဲ့ပါ။မကွေးတိုင်းစလင်းမြို့နယ်အိုးတယ်ရွာကကိုသိန်းအေးအခုလိုမျိုးနေမှာနေရင်ဒီမျိုးရန်ကုန်မှာနေတော့လဲအင်တာနက်ရရင်အင်တာနက်နဲ့တဆင် VOA ကိုဆက်သွယ်အားပေးရဆိုလို့ကျေးဇူးတင်ပါတယ်နော်။ကောနာဆင်ပြောရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ကျမတို့ပြီးခဲ့တဲ့အော်တိုဝါလာဇန်အင်္ဂါညကျန်းတိုက်ရိုက်လေလံအစီအစဉ်အဲ့ဒီအစီအစဉ်မှာတော့ဒီထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသားတွေကိုလူသတ်မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတိုက်ရိုက်လေလံအစီအစဉ်မှာစာတွေကိုမဖော်ပြပေးနိုင်လို့ဒီတိုက်ရိုက်လေလံအစီအစဉ်ပြီးသွားရင်တော့မှကျမနောက်ဆက်တွဲအနေနဲ့ဖော်ပြပေးစီမနေနော်အဲ့ဒီသောရရှင်ကိုကျော်ကမြမကုံတိတ်ခါကိုမြင့်တင်ပါဆိုပြီးတော့အဲ့ဒီအမှုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးရေးလာပါတယ်ရှင်
။ထိုင်းနိုင်ငံမှာဗြိတိန်နိုင်ငံသား2ဦးအသက်ခံရတဲ့ကိစ္စကိုစဖြစ်ချိန်ကလေးကမြမနိုင်ငံကုံတိတ်ခါအတွက်စိတ်ဝင်စားစွာနားထောင်နေပါတယ်။ပထမလူငယ်တို့ကိုဖမ်းပြီးလိုအပ်တာတွေစစ်ဆေးတယ်။မဟုတ်ဘူးဆိုပြီးပြန်လွတ်လိုက်တယ်။နောက်တစ်ခါဟုတ်တယ်ဆိုပြီးပြန်ဖမ်းတယ်။ရိုက်နှက်ပြီးညှဉ်းပန်းနှိပ်စက်ခံရတယ်လို့လည်းပြောတယ်။ဒါရီဟာတိုင်းပြည်ရဲ့ဂုံတိတ်ကထိခိုက်တယ်ဆင်းရဲတဲ့နိုင်ငံဆိုပြီးအနေခံရတာပဲအစိုးရကမရှက်ပေမဲ့ပြည်သူတွေကရှက်တယ်အသေးနာတယ်မြန်မာနိုင်ငံရဲတွေရဲ့လုံနီးလုံဟန်အတိုင်းတထပ်ထဲပါပဲမြန်မာရဲတွေလည်းအမှုတစ်ခုဖြစ်လာပြီဆိုရင်အမှုငငယ်ကနေကြီးကြီးအထိမပေါ်ဘူးဆိုရင်အထက်ကနေဖိအားပေးရင်ကိုရာဒူးဂုံတိတ်ကမထိခိုက်အောင်ဆိုပြီးအယူတွေနာမည်ပြက်ရှိတဲ့သူတွေကိုဖမ်းပြီးရိုက်နဲ့ညှဉ်းပန်းနှိပ်စက်ပြီးဝန်ခံခိုင်းတရားခံလုပ်ခိုင်းပြီးအထက်တင်ပြဖြေရှင်းခဲ့ကြပါတယ်ဒါကြောင့်ဒီလောက်သိပ္ပံပညာတွေတိုးတက်နေတဲ့ခေတ်မှာကဘာနဲ့ချီပြီးအရေးမကြီးဘူးဆိုရင်တော့ဥပဒေနဲ့အညီသိပ္ပံပညာတွေစေပညာတွေနဲ့စစ်ဆေးပါဒါကြောင့်မို့လို့တိုင်းပြည်ရဲ့ဂုံတိတ်ခါအတွဲအမှုမှန်ဖော်ထုတ်ပါလို့အစိုးရကိုပြောချင်သလိုမြန်မာနိုင်ငံရဲတွေလည်းဒီလိုမကောင်းတဲ့အကျင့်စိုးတွေကိုပြုပြင်ကြပါဒါတွေဟာတိုင်းပြည်အတွဲရောကိုယ့်အတွဲရောမကောင်းဘူးဆိုတာ VOA ကနေပြောလိုက်ပါတယ်
သရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးပို့လာတာဖြစ်ပါတယ်။ဟုတ်ကဲ့ပါ။သူပြောထားသလိုပဲဒီစာထဲမှာပြောထားသလို VOA ဆွေးနွေးခွင့်အတွက်ပို့တာကျွန်တော်တို့ကအချိန်မရလို့ထည့်သွင်းပြီးတော့မဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်။အခုတနင်္ဂနွေပေးစာခဏမှာကျွန်မဖော်ပြပေးလိုက်ပါတယ်နော်။ဒီလိုမျိုးထိုင်းနိုင်ငံကိုသွားပြီးတော့မြန်မာအလုပ်သမားတွေအလုပ်လုပ်ကြတဲ့နေရာမှာအခုလိုမျိုး ခွဲခြားဆက်ဆံမှုတွေဒီလာစာပေးတာအစလုပ်ငန်းကံကံလုပ်ကံရတဲ့နေရာမှာအစားအစာရရခွဲခြားဆက်ဆံခံရတယ်ဆိုပေမဲ့မြန်မာနိုင်ငံမှာကြက်တီးမှုတွေကများလို့ဒီမြန်မာနိုင်ငံသားတော်တော်များများလည်းထိုင်းနိုင်ငံကိုအခုလက်ရှိသွားနေကြဆဲဖြစ်ပါတယ်ရှင်လက်တလောပဲထိုင်းနိုင်ငံကိုသွားပြီးတော့ရောက်တဲ့သရရှင်နေရင်ဖွင့်လာတဲ့အစားကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်နော်အခုတော့သရရှင်နေကိုကျွန်မအနောက်တိုင်းတလေးတစ်ပုတ်နဲ့ဖျော်ပြပေးခြင်းပါတယ်ရှင်ထုံးစံအတိုင်းပဲ Billboard Hot အဖြစ်ဆုံးတင်းနံပါတ်100အစီးအစဉ်ထဲမှာထိတ်ဆုံးနံပါတ်10အတွင်းမှာရောက်နေတဲ့သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်ရှင်။ Jeremiah ကဒေသန်ရှင် YG နဲ့ပူးရဲပြီးတော့တည်ဆူထားတဲ့သချင်းလေးဖြစ်ပါတယ်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100အစီးအစဉ်ထိတ်ဆုံးကိုမကြခင်ကမှရောက်လာတဲ့သချင်းလေးဖြစ်ပါတယ်ရှင်။သချင်းနံပါတ်က Don't Tell Them ဖြစ်ပါတယ်။နားဆင်ခံစားကြည့်ပါဦးနော
်။I need a companion, girl. I guess that must be you. Body like the summer, touch it like no other. Don't you tell them what we do. Don't tell them, you ain't need. Don't tell them, you ain't even gotta tell them. Don't tell them, don't tell them, you ain't need. Don't tell them, you ain't even gotta tell them. Don't tell them, don't tell them. Know you say you're down with it. Don't tell them how you hit the ground with it. Girl, you know I'm from Chicago. I act a fool, Bobby Brown with it. In it, nobody take me out though. You got gifts, bring them down to South Pole. Marathon, girl, I put them out. Don't you worry about it, I gon' work it out. Only is you got me feeling like this. Oh, why? I love it while grabbing the rhythm, your hips. That's right. Rhythm is a dancer. Touch it like no other. Don't you tell them what we do. Don't tell them, you ain't need. Don't tell them, you ain't even gotta tell them. Don't tell them, you ain't need. Don't tell them, you ain't even gotta tell them. Don't tell them, Girl, they fool with it. But you know I know what to do with it. I know what to do. I give you that, girl, I'm talking laps. Let's see if you got a pool in it. Let's see she ain't with your best friend. Then let me be a diamond. You know you feel like your boy press play. Just keep the rewinding. Only is you got me feeling like this. Oh, why? Love it while grabbing the rhythm, your hips. That's right. Rhythm is a dancer. I need a companion. Girl, I guess that must be you. Body like the summer. Touch it like you tell them what we do. Don't tell
Jeremiah တင်ဆိုထားတဲ့ Don't tell them ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါသောရရှင်နေစိတ်ကြိုက်မြန်မာသချင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာရွေးချယ်ထုတ်လွှင့်ပေးဖို့ရှိပါသေးတယ်နော်အခုတော့အချိန်ရသလောက်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်ခုနကပြောသွားသလိုပဲထိုင်းနိုင်ငံမှာအလုပ်ထွက်လုပ်နေတဲ့မြန်မာလုပ်သားတွေနဲ့ပတ်သက်ပြီးတော့သူတို့ဇီကရတဲ့ရင်ဖွင့်စာတစ်စောင်ကိုပြောပြပေးခြင်းနာဖြစ်ပါတယ်မြန်မာနိုင်ငံအလုပ်သမားဝင်ကြီးဌာနနဲ့ထိုင်းတရေတွေပူးပေါင်းပြီးတော့မြန်မာအလုပ်သမားတွေအလိန်ခံနေရပါပြီဆိုပြီးတော့ဒီသောရရှင်ကအခုလိုမျိုးရင်ဖွင့်လာပါတယ်သောရရှင်မင်းနိုင်အောင်စာရေးလာတာဖြစ်ပါတယ်ရှင်
ကျွန်တော်တို့မြန်မာနိုင်ငံမှာလုတ်ကင်စားတော့ရတာအဆင်မပြေလို့ရန်ကုန်အလုတ်သမားရုံမှာထိုင်းတတိကိုစီလေတယောက်နဲ့စာချုပ်တွေချုပ်ပြီးမြန်မာနိုင်ငံအလုတ်သမားဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်အလုတ်လုပ်ဖို့တွားခဲ့ကြပါတယ်။စာချုပ်မှာပြောထားတဲ့အတိုင်းဆိုရင်ထိုင်းနိုင်ငံကကားအပုပ်ပစ္စည်းဆက်ရုံမှာအလုတ်လုပ်ရမယ်၊မြဝတီမှာနှစ်ရက်ကြာမယ်၊ဟိုရောက်တာနဲ့အလုတ်လုပ်ရမယ်လို့ပြောပြီးတော့ခေါ်သွားတာပါ။အခုတော့ကားအပုပ်ပစ္စည်းဆက်ရုံမှာလည်းမဟုတ်၊မြဝတီမှာလည်း15ရက်လောက်ကြာအခုဘန်ကောက်ကိုရောက်သွားတော့လေအလုတ်ကရေရာရာမရသေးစာချုပ်ချုပ်တဲ့ဆက်ယုံဆိုတာကလည်းဘယ်စီမှမသိကျွန်တော်တို့မြန်မာအလုတ်သမားတရားကျော်ဘန်ကောက်မြို့မဟာချိုင်းမှာပတ်စံပြတ်ပြီးတော့ပတ်စပို့မိတူပြပြီးအလုတ်မရမချင်းအကျွေးစနစ်နဲ့ထမင်းစားနေရတဲ့ဘဝရောက်နေပါတယ်အခုဆိုရင်ကျွန်တော်တို့ရွာကထွက်လာခဲ့တာရက်20ကျော်ပါပြီရန်ငင်းအလုတ်သမားယုံမှာစာချုပ်ချုပ်ထားတဲ့အတိုင်းပဲဖြစ်တဲ့အပြင်အခုလောလောဆယ်အကြီးအကျယ်ကိုဒုက္ခရောက်နေကြပါတယ
်လောလောဆယ်အကြီးအကျယ်ဒုက္ခရောက်နေကြရလို့ပါဆိုပြီးတော့ဒီသောရရှင်ဒီအလုတ်သမားရုံမှာစာချုပ်ချုပ်ထားတဲ့အတိုင်းမဖြစ်လို့ဆိုပြီးတော့စိတ်ထက်ကြပြီးတော့ရေးလာတဲ့သောရရှင်ရဲ့စာဖြစ်ပါလေရှင်။ဒီလိုမျိုးမြန်မာနိုင်ငံမှာဒုက္ခရောက်လို့ထိုင်းနိုင်ငံသွားပြီးတော့အလုတ်လုပ်ပေမဲ့ထိုင်းမှာလည်းဒုက္ခရောက်ရပါတယ်ဆိုပြီးတော့ဒီသောရရှင်စာရေးလာတဲ့အချိန်မှာပဲနောက်ထပ်
တော်ရရှင်တယောက်ကတော့နာမည်တော့ရေးမထားပါဘူးဒီတော်ရရှင်ကမြမပြည်တော်သူတောင်သားတွေတော့အရင်လိုပါပဲတဲ့ဘာမှတိုးတက်ပြောင်းလဲမှုမဖြစ်လာတဲ့အပြင်ထိုင်းနိုင်ငံသွားပြီးတော့အလုံးလုံးတဲ့သူတွေပိုများလာပါတယ်တဲ့ဒါကြောင့်မလို့ကျွန်တော်ပြောချင်တာကတော့တောသူတောင်သားတွေကိုအလုပ်ပေးပါလို့ပြောချင်ပါတယ်တဲ့ဒီသောရရှင်ကပဲခူးတိုင်းသနက်ပင်မြို့နယ်ဆေအေကကျေးရွာကသောရရှင်တယောက်ဖြစ်ပါတယ်ဟုတ်ကဲ့ပါဒီသောရရှင်ကတော့ထိုင်းနိုင်ငံကိုသွားပြီးတော့အလုပ်လုပ်တဲ့လူတွေများတယ်ဆိုပေမဲ့လည်းသူကိုယ်တိုင်ကတော့ထိုင်းမှာသွားပြီးတော့အလုပ်လုပ်ဖို့မတတ်နိုင်တာလားဒါမှမဟုတ်စိတ်ပဲမကူတာလားမြန်မာနိုင်ငံတွင်းမှာသူတို့လိုတောသူတောင်သားတွေအတွက်အစိုးရကအလုပ်နေရာတွေဖန်တီးပေးပါဆိုပြီးတော့တောင်းဆိုလာတာဖြစ်ပါတယ်ရှင်ပထမမျိုးပြည်တော်သားအင်အားမှဖြစ်ပွားနေတဲ့လက်ရှိအကြောင်းအရာတွေကိုတင်ပြရင်ချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာအုပ်လေးဖော်ပြပေးပါမယ်ရှင်ပြည်တော်သားပင်စင်စားအင်အားမှဖြစ်နေတဲ့အဖြစ်အပျက်ကြောင့်တက်ကြီးရွယ်ကိုပင်စင်စားတွေလည်းအတော်ကိုကြောက်ရွံ့နေကြပါပြီဆိုပြီးတော့ဒီသောရရှင်ကစာရေးလာတာပါဘာကြောင့်များကြောက်ရွံ့နေတာပါလဲ
ပထမပြည်တော်သားပြည်သူအင်အားကပင်စင်စား181အိမ်ကိုစီကံပြက်စီရင်သွင်းပြီးနှင်ဖို့လုပ်နေပါတယ်အင်လာကဘေးသွင်းနာကိုလည်းလက်မခံတော့ပါဘူးအိုးအိမ်ရုံးမှသွားဆောင်တာကိုလည်းလက်မခံပါဘူး။စားရိုက်ကတဆင့်ပေးသွင်းတာလည်းမရပါဘူး။အခု၄-၅လကြာမှဒီလိုလက်မခံတော့တာပါ။ပင်စင်စားတက်ကြီးရွယ်အိုတွေဘဝတခြားအောင်လုံးနိုင်ငံတော်ဝန်ထမ်းဆောင်ပေးခဲ့ပြီးမှအိုမင်းမဆွတ်တဲ့အချိန်ဘဝနေဝင်ချိန်ရောက်တော့မှပြည်သူအိမ်ရာကနေကန့်ချခံရတော့မှလား
။ဒီနေရာမှာလကပေးလို့မရဘူးဆိုတော့လကသွားပေးတဲ့အခါမှာသူတို့ဘလို့အကြောင်းပြချက်မျိုးရှိပါလဲရှင်။သူစားထဲမှာထပ်ပြီးတော့ဖော်ပြပေးထားတဲ့တချို့ပူရဲပါအချက်လက်တွေအရဆိုရင်တော့ဒီတော်ရရှင်ပင်စင်စားလူတက်ကြီးရွယ်အိုတွေဒီပြည်တော်သားအေယာမှာနေထိုင်နေကြတဲ့သူတွေအနေနဲ့အနာပိုင်တွေဘက်ကနေသူတို့စီကလာကမယူပဲနဲ့တချိန်ချင်းမှာသူတို့ကိုရွှေ့ခိုင်းဆင်းခိုင်းမယ်ဆိုပြီးတော့စိုးရိမ်နေကြတယ်ဆိုတာပေါ်လွင်ပါတယ်ရှင်အခုလက်ရှိမှာတော့သူတို့လောလောဆယ်သူတို့ကိုဆင်းပေးပါဖယ်ပေးပါဆိုပြီးတော့အကြောင်းကြားစာလဲရောက်တော့ရောက်မလာသေးပါဘူးအခြေအနေကဘာမှန်းမသိပဲနဲ့အိမ်လာကတွေသွင်းလို့မရလို့အားလုံးစိုးထိတ်နေကြတာဖြစ်ပါတယ်ဒီတစ်ပတ်တော့မြန်မာပြည်ကဘေးစာများအစီအစဉ်ကနေပြီးရင်းဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းသောရရှင်တွေကိုဖျော်ဖြေပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုံမြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဆက်ပြီးတော့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးသွားခြင်းပါတယ်ရှင်။ VOA ဝိုင်းတော်သားရဲ့အားလုံးမင်္ဂလာပါ။ VOA ကိုစာတကားမှမရေးဘူးပဲမယ်လေ။ VOA အစီအစဉ်တွေကိုနေ့တိုင်းညပါနားထောင်ဖြစ်ပါတယ်လို့ရေးလာတဲ့သောရရှင်ကရန်ကုန်မြို့ကဟေမာဆိုတဲ့သောရရှင်ဖြစ်ပါတယ်။အလုတ်ပိတ်ရဲ့တင်းငရီနေ့မျိုးဆိုရင်တော့တေချာကိုပုံမှန်နားထောင်ဖြစ်ပါတယ်တဲ့။တင်းငရီညပိုင်းနဲ့တင်းလာနေ့မနက်ပိုင်းတွေမှာထုတ်လွှင့်ပေးတဲ့မြန်မာပြည်ကပေးစာများအစီအစဉ်မှာတခြားသူတွေသချင်းတောင်းတာတွေ့ရလို့တမီးလဲသချင်းတောင်းခြင်းပါတယ်ဆိုပြီးတော့ဟေမာကသချင်းတောင်းလာတာပါ။အရင်းစင်မမြင့်ရဲ့အဖြစ်ခံဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ YouTube link လေးကိုတော့မှထည့်ပေးလိုက်ပါသေးတယ်။ဒီသချင်းလေးကိုတော့ American နိုင်ငံ New York မြို့မှာနေထိုင်တဲ့ကိုနှင်းမောင်နားဆင်စီစဉ်လို့ပါတဲ့။ဒီသချင်းလေးကိုကိုနှင်းမောင်နားထောင်ပြီးတော့သချင်းတောင်းသူရဲ့ခံစားချက်ကိုလည်းနားလည်နိုင်ပါစေလို့မျှော်လင့်ပါတယ်တဲ့။ View ကနေဒီသချင်းလေးအမြန်ဆုံးထုတ်လွှင့်ပေးရင်တော့အရန်ပျော်မိမှာပါပဲဆိုပြီးတော့ရန်ကုန်မြို့ကဟေမာဒီ September လကုန်ပိုင်းမှာသချင်းလေးတောင်းလာတာဖြစ်ပါတယ်။ဟုတ်ကဲ့ညီမကြီး။မတို့ VOE ကထုတ်လွှင့်ပေးလဲ New York ကကိုနှင်းမောင်တယောက် VOE အစီအစဉ်ကိုနားထောင်မှာမလားလို့မှစဉ်းစားမိပါတယ်နော်။ညီမကတော့ပိုသိမယ်ထင်ပါတယ်။သူ VOE အစီအစဉ်ကိုနားထောင်လေးရှိရဆိုရင်တော့ဒီသချင်းလေးကိုကြားမှာပါ။သောရရှင်ဒီအားလုံးလည်းဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။ Iron စင်မာမြင့်တည်ဆိုထားတဲ့အဖြစ်ခံဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်။
your need a ka we got you new me de me ngu ni chi ma me ye na ma a pe chin de a chi tui yan de maTime with these are we falla Nello yin sin yin
ေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုင်းရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ဒီလိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်နာကြောတင်ဆက်တဲ့မြန်မာပြည်မှာဗီဇာများကဏ္ဍဝနာဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုတင်းငွေတွေညနေပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လဲထုတ်လွှင့်ချက်ကိုတော့တင်းလာနေမနဲ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်ခုတော့တက်ကြီးစကားတက်ငယ်ကြအစီအစဉ်တင်ဆက်ပါမယ်အမှုပညာနဲ့ပတ်သက်လို့ကဗျာဆရာတချို့ဆွေးနွေးတာကိုကြားခဲ့တဲ့ဆရာကြီးဦးဝင်းဖေကတင်ပြထားပါရဲ့ရှင
်တော်ရရှင်နေနော်လုံငယ်နေပေါင်း40ကျော်လောက်ဝင်းဖေကပရမယာတို့နီလာတို့ရောင်းဝယ်တဲ့ကြောက်ကုန်ရဲ့အဖြစ်နဲ့မိုးကုတ်ကမကြာခဏတဲ့ရလေးရှိပါတယ်။သင်းမောစိတ်လဖဲ့ရည်ဆိုင်မှာကဗျာဆရာ၃ယောက်လဖဲ့ရည်တောင်းရင်ညင်းညခုံညတာကလေးတခုကိုပြန်ပြီးတော့ဖောက်ရချားကြပါလေ။ကဗျာဆရာအမိတွေကိုတော့အစကတည်းကမသိရပါဘူး။ကဗျာဆရာဓမ္မမဟုတ်ကဗျာဝါသနာရှင်ကိုကကြီးကိုခဝေးနဲ့ကိုကငယ်လိုပဲပညာဆွဲပြီးတော့တင်ပြလိုက်ပါလေကဗျာဆရာကိုကကြီးကိုကဗျာဆရာကိုကငယ်ကတခုခုအကျင့်သီလမရှိဘူးလို့စွတ်စွဲလိုက်ပုံရပါတယ်ကိုကကြီးကအတော်ဒေါပွားသွားပြီးတော့ဒီမဲ့ကိုကငယ်ခမင်းကျွန်တော်ကိုဒီလိုသီလမရှိဘူးလို့စွတ်စွဲပြောဆိုတာတကယ်လွန်တယ်ဗျာကျွန်တော်တို့တွေဟာစာပေအမှုပညာကိုမျက်နှိုးကြတဲ့ကဗျာဆရာတွေပါအမှုပညာတွေတွေဟာဘဝသစ္စာကိုရှားနေကြတဲ့သူတွေပါအလွန်ရိုးသားဖြူစင်ကြရတာကိုခမားလည်းသိပါတယ်သစ္စာကိုရင်ဝယ်ပိုက်ထားကြသူတွေဖြစ်တယ်ကျွန်တော်တို့မှာအကုသိုလ်ဆိုတာတွေမရှိကြဘူးလေဟုတ်တယ်မဟုတ်လားလို့ပြောပါတယ်ဒီတော့ကဗျာဆရာကိုခါဝေးကဘာမှမပြောသေးပဲကိုကကြီးနဲ့ကိုကငယ်တို့ကိုတလဲစီကြည့်ရင်အကက်ခတ်နေပါတယ်ဒီတော့ကိုကငယ်ကဒီမဲ့ကိုကကြီးခမည်းဟာတတ်နိုင်သမျှအပြစ်ကင်းစင်အောင်အကုသိုလ်ကင်းအောင်ထိမ့်သိမ့်နေတဲ့အနေထိုင်ကြစ်လက်တဲ့လူဆိုတော့ကျွန်တော်တို့သိပါတယ်ဒါပေမဲ့ကျွန်တော်တခုမင်းမယ်ကျွန်တော်ဟာစာပေမြတ်နိုးသူကဗျာဝါသနာရှင်တယောက်လို့ခမည်းယုံကြည်သလားကဲပြောလို့ဆိုပါတယ်ဒီတော့ကိုကကြီးဟာဆရာကငယ်ရဲ့ခမည်းဘယ်လိုပြောလိုက်တာလဲကျွန်တော်တို့သုံးယောက်မှာခမားဟာပါရမီအရင်ဆုံးကဗျာဆရာလေကဗျာကောင်းတွေအများဆုံးထွက်လို့အအောင်မြင်ဆုံးဖြစ်နေတာလေခမားပဲလေဟုတ်တယ်နော်ကိုခါဝေးလို့ကိုခါဝေးရဲ့ထောက်ခံချက်ကိုတောင်းခံလိုက်ပါတယ်ကိုခါဝေးကလည်းအလွန်မှန်ကန်ကြောင်းချက်ချင်းထောက်ခံလိုက်ပါတယ်ဒီတော့မှကိုကငယ်ကဒီပြင်အမှုပညာတွေတော့မသိဘူးဗျာကျုပ်ကတော့ကဗျာစာပေကိုအလွန်မြတ်နိုးပြီးတော့ကဗျာတွေသာအများကြီးရေးနေတာလောကသစ္စာကိုရှားနေတာမဟုတ်တာတော့သိကြတယ်ကျွန်တော်ရှားနေတာကတော့ကဗျာဝိညာဉ်ကဗျာလိပ္ပာကဗျာအလှနောက်ပြီးတော့ကသီလစင်ကြယ်သန့်ရှင်းမှကဗျာဆရာဖြစ်လာနိုင်မယ်လို့လည်းမယုံကြည်ပါဘူးဗျာကျွန်တော်ဖတ်ဘူးကြားဘူးသိဘူးတဲ့ကဘာကျော်အမှုပညာရှင်တွေထဲမှာလူကျင့်ဝတ်မလုံတာတွေသီလမရှိကြတာတွေအများကြီးဗျာကိုကကြီးအနေနဲ့ဉာဏ်ကြောင့်ပဲဖြစ်ဖြစ်ကိုဟာကိုသီလခိုင်မြဲခြင်းလို့ပဲဖြစ်ဖြစ်သီလမြဲအောင်ကျင့်ကြနေထိုင်တာကိုချီးကျူးပါတယ်ဗျာဒါပေမဲ့ဉာဏ်သေးတွေဟာယဟနာတွေပဲဆိုတာမျိုးဇွတ်စေရနာလွန်တာသရာလွန်တာမျိုးကတော့မဖြစ်သင့်ဘူးဗျာလို့ပြောပါတယ်ဒီတော့ကိုကကြီးကဘာပဲဖြစ်ဖြစ်ဉာဏ်သေးအများစုကတော့စိတ်ကောင်းနှလုံးကောင်းရှိကြပါတယ်လို့မဝမယဲနဲ့စင်ကြေတက်ပါလေကိုကငယ်ကလေ Logi zine bade ye, Anubia de via, Pobiro, Ion Paja Arabia. Era Anubia de Miazuha. Lugan Luzan with him and Ludon Piovo Kebarebia, so be all. A Yugan Pecha Labare. Wimbe Gora Anubia was an Ajizu Pinida duet. Zuro Ninko Nijare, Zagari, Mammy Nida Pipare. Sell it in Biavam, eh? Jama Chana Javazi. General Wimpy.
ဒီအခြေအဝင်ဖြစ်ရဲ့တက်ကြီးစကားတင်ကြအစီအစဉ်ကိုနားဆင်ခဲ့ရပါရှင်။ VOA American အသံကတနင်္ဂနွေနေ့ညဖက်အသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန် DC
အခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ညဖက်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာအသင်းအကျဉ်းချုပ်ကိုမှတ်စုမျက်မှောင်ကကြေညာပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါနဲ့သေဆုံးသွားသူကိုပြုစုကူတာပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတယောက်မှာအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာစစ်ဆေးတွေ့ရှိခဲ့တယ်လို့ Texas ပြည်နယ်ကဂျမ်မာယီဝန်ထမ်းမှာအီဘိုလာဗိုင်းရပ်စ်ကူးစက်နေတာတွေ့ခဲ့ရပြီးအဲ့ဒီမတိုင်ခင်တောက်ကြာနေညာကသူ့မှာကိုယ်အပူချိန်နဲ့တက်နေတယ်လို့အသိပေးခဲ့တဲ့အကြောင်း Texas ပြည်နယ်ဂျမ်မာယီဌာနကဒီကနေ့တနင်္ဂနွေနေ့မှာအသိပေးပြောကြားခဲ့ပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုကိုအတည်ပြုနိုင်မှုအတွက်ယောဂါကာကွယ်ထိန်းချုပ်ရေးဌာနCDCကလည်းနောက်ထပ်ဆန်းသတ်မှုလုပ်မှာဖြစ်
သေဆုံးခဲ့ပါတယ်အသေးခံဘုံးခွဲမှု၃ခုကြောင့်ကတ်စ်လုံချုံရေးတပ်ဖွဲ့ဝင်25ယောက်သေဆုံးခဲ့ပြီးတော့လမ်းဘေးထောင်ဘုံးတလုံးပောက်ကွဲမှုမှာတော့ရဲချုပ်တယောက်သေဆုံးခဲ့ပါတယ်ဘင်္ဂလားပင်လယ်ဘက်ကဝင်လာတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းကတော့ဒီအိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုရန်ဘက်ကိုဒီကနေ့တနင်္လာနေ့မှာဝင်တိုက်ခဲ့တာမှာ၃ယောက်ထဲမှနေသေဆုံးသွားပါတယ်။အန်ဒါပရာဒက်ရှ်နဲ့အော်ရတာပြည်နယ်တွေမှာသစ်ပင်တွေအမြင့်ကနေကျွတ်ထွက်ဓာတ်အားလိုင်းတွေပြတ်တောက်ခဲ့ပါတယ်။ဒီအင်မတန်ပြင်းထန်တဲ့မုန်တိုင်းလို့အိန္ဒိယမိုးလေဝသဌာနကဖော်ပြပြောဆိုပါတယ်။အခုတော့အဲ့ဒီမုန်တိုင်းဟာအိန္ဒိယနိုင်ငံအနောက်မြောက်ဘက်ကိုဦးတည်ဆက်သွားနေပြီးတော့အရှင်ရွတ်သွားတယ်လို့မိုးလေဝသတာဝန်ရှိသူတွေကပြောပါတယ်ရှင်။
တရင်အချင်းချုပ်ကိုမဆူမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရင်မှုကမတ်တင်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်။ VOA American အသံရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရောကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.